Welcome to the Voice of America in Burmese.
ကျမဆန္ဒညပါသေး view American တာမြန်မာပိုင်းရဲ့2019ခု February 20ရက်ဘော်ဒူးနေမနက်ခင်းတန်လစ်စီစဉ်လေးကိုမြို့တော် Washington DC ကနေပြီးတော့ line တို့မီတာ30 40 48ပြင် view ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်ဝင်ပေးနေပါတယ်ဒီနေ့ဟာ82နှစ်မြောက်ချင်းမျိုးသားနေ့လည်းဖြစ်ပါတယ်ခင်ဗျာကျွန်တော်ကြောင်းလင်မအခုနဲ့ပိုင်းစီစဉ်တွေကိုတင်ဆက်တော့မှာပါ
။မင်္ဂလာပါရှင်။ကျွန်မကခင်ဗျာသက်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးတင်နေတူကြီးညာပေးမှာပါ။ American သမ္မတ Donald Trump ပေါ်ရုရှားနဲ့ဆက်နွယ်မှုရှိနေတယ်လို့တန်လျက်ရှိတဲ့အတွက်ဒဏ်ပြန်ထောက်လန့်မှုလုပ်ခဲ့တယ်လို့2019ပြောကြားတုန်းကတော်တော်မတ်တွေကပယ်မချဘူးလို့ FBI ယာယီအကြီးအကဲဟောင်းကပြောကြားလိုက်ပါတယ်။ရုပ်နဲ့ကုံတွေးဆိုင်ရာသဘောတူညီချက်ရဖို့အတွက်ရက်ကိုရွှေ့ပြောင်းနိုင်ပြောင်းရွှေ့နိုင်တယ်လို့ American သမ္မတကပြောပါတယ်။အငင်းပွားနေတဲ့2008ဖွဲ့စည်းပုံချင်းကဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့အစည်းမဲခွဲအတည်ပြုလိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းလေးကြားမှာကိုကြောင်းလေး
။ဟုတ်ပါခင်ဗျာ။အဲ့လိုသတင်းလေးအပြီးနားဆင်ကြရမယ်ထင်ပါဆိုရင်တော့
ကျွန်တော်တို့ချင်းမျိုးသားနေဆိုတာသမိုင်းဂုံအင်မတန်ရှိတဲ့မျိုးသားလေးတစ်ယောက်ဖြစ်ပါတယ်။1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာပမာပီးရ
ဒီနေ့ကြောက်တဲ့ချင်းမျိုးသားနေနဲ့ပတ်သက်ပြီးတော့ပြောဆိုသွားတာပါဒီအကြောင်းပြင် Dragon Lake လို့ခေါ်တဲ့ချင်းလက်ဝဲသမား T-Rex ကမြန်မာနိုင်ငံကိုကိုစားပြုပြီးတော့ One Championship ပြိုင်ပွဲမှာဝင်နှွှဲတော့မယ်ဆိုတဲ့အကြောင်း Cyclone Mountain ရာသီရောက်လာတော့မယ်ဆိုပေမဲ့လည်းဒုညာဒုက္ခတဲ့စခန်းတွေအတွက်တော့ကြိုးတင်ပြင်ဆင်မှုတွေကနှဲပါလို့ဆိုရင်နေရတဲ့ဆိုတဲ့အကြောင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွင်ကြိုးပမ်းချက်တွေဘလောက်လားလာရှိသလဲဆိုတော့ဒီအင်ဂါညတဲရီလိုင်းဆွေးနွေးချက်တွေကိုလည်းပြန်ပြီးတော့နားဆင်ကြဖို့ရှိပါတယ်ခင်ဗျာအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်ကင်မတ်တင်ကြီးထိုက်တို့ပြညာပါလိမ့်မယ
် American သမ္မတ Donald Trump ပေါ်မှာရုရှားနဲ့ဆက်နွယ်မှုရှိနိုင်တာကိုတန်ရက်ရှိတဲ့အတွက်ဒဏ်ပြန်ထောက်လန့်ရေးတွေလုပ်ခဲ့တယ်လို့2019မှာသူပြောကြားခဲ့စဉ်တုန်းကထိတ်တန့်တော်အမတ်တွေဘက်ကအပြေမချခဲ့ဘူးလို့ယာယီ FBI အကြီးအကဲဟောင်း Andrew McCabe ကပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်လောက်ကသူအဲ့ဒီလိုထောက်လန့်ရေးစတင်လိုက်ပြီးမကြားခင်မှာပဲအထက်လွှတ်တော်အများစုအမတ်ခေါင်းဆောင် Mitch McConnell အဲ့ဒီချိန်ကအောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan နဲ့အဲ့ဒီချိန်ကထိတ်တန့် Republican အမတ်တွေအပါအဝင်ထိတ်တန့်အမတ်10ဦးကိုသူကအကြောင်းကြားခဲ့တယ်လို့ McCabe ကNPC သတင်းဌာနကအင်ကာနေမှာပြောကြလိုက်တာပါ။အဲ့ဒီအချိန်ကဘသူကမှမကန့်ကွက်ခဲ့ဘူးလို့လည်းပြောပါတယ်။ဘယ်တရားဥပဒေရှုထောင့်ဘယ်ဖွဲ့စည်းပုံအခြေခံဥပဒေရှုထောင့်နဲ့ဘယ်အချက်လက်ပေါ်ကိုမှအခြေခံပြီးကန့်ကွက်တာမျိုးမရှိခဲ့ဘူးလို့ပြောတာပါ။အဲ့ဒီမှာတိုင်ငင်ရက်တွေမှာတော့2016သမ္မတရွေးကောက်ပွဲမှာသမ္မတထရန့်ရဲ့မဲဆွယ်ဖွဲ့နဲ့ရုရှားတို့ဝင်ရောက်ဆက်နွယ်မှုရှိမရှိ FBI စုံစမ်းမှုတွေဥဆောင်သူ FBI အကြီးကြီး James Comey ကိုသမ္မတ Trump ကအလုပ်ဖြုတ်ပစ်ခဲ့တာဖြစ်ပါတယ်။နောက်မကြာခင်ရုရှားအရာရှိနဲ့သမ္မတအင်ဂျီတွစ်ဆွန်ပွဲမှာတော့သမ္မတ Trump က Comey ကိုသူအလုပ်ဖြုတ်ခဲ့တာအတွက်သူ့စိတ်တွေပေါ်ပါသွားခဲ့ရတယ်လို့လည်းပြောကြားခဲ့တာပါ
။ American သမ္မတ Donald Trump ရဲ့အကြံပေးအဖြစ်ကာလရှည်ဆောင်ရွက်ခဲ့ဘူးတဲ့ Roger Stone ကသူ့မှုကိုကြားနာတဲ့တရားသူကြီးရဲ့ဓာတ်ပုံကိုလူမှုကွန်ရက်ပေါ်မှာတင်ခဲ့ပြီးတဲ့နောက်မှာတော့သူကိုပေးထားတဲ့အာမခံပြန်ပြီးရုပ်သိမ်းတင့်မတင့်ပြန်သုံးတတ်ဖို့ဒီသတင်းပါနှောင်းပိုက်မှာတရားရုံးတက်ဖို့ဆင့်ခေါ်ခံထားရပါတယ်။တရားသူကြီးရဲ့မျက်နှာအနီးသဘင်တွေချမ်းမှာတနက်ပြစ်မှတ်တစ်ခုလိုမျိုးပါတဲ့ပုံကို Roger Stone က Instagram လူမှုကွန်ရက်မှာတင်ခဲ့တာပါ။ American စီရင်စုတရားသူကြီး Amy Berman Jackson ရဲ့ဓာတ်ပုံတွေကို Instagram လူမှုကွန်ရက်ပေါ်မှာ Stone ကနှစ်ကြိမ်တင်ခဲ့ပြီးနောက်မှာတော့ပြန်ပြီးတောင်းပန်ခဲ့ပါတယ်။သမ္မတ Trump ရဲ့အကြံပေးဟောင်းအသက်66နှစ်အရွယ် Stone ကသူ့ကိုယ်သူနိုင်ငံရေးမှာအကွက်မြင့်သူအဖြစ်ဖော်ညွှန်းထားတာဖြစ်ပြီးအခုလာမယ့်တရားရုံးကြားနာမှုဟာဆိုရင်နောက်ရှုစားရမယ့်ပွဲလို့ပြောဆိုထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့မနေ့အစောကြီးမှာပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI က Stone ရဲ့ Florida တောင်ပိုင်းကနေအိမ်ကိုဝင်ရောက်စီးနှင်ဖမ်းဆီးခဲ့ပြီးစွဲချက်တင်ခဲ့တာပါ။ဆွေးချက်တွေထဲမှာတော့2016ခုနှစ်အတွင်းထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုနောက်ထရန့်ရဲ့ပြိုင်ဘက်ဒီမိုကရက်ဟီလာရီကလင်တန်ကိုအထိနာစေတဲ့ WikiLeaks အဖွဲ့ကခိုးယူထားတဲ့အီးမေးလ်တွေရရှိရေးဆောင်ရွက်မှုတွေပါဝင်ပါတယ်။သူအဖမ်းခံရတဲ့နေ့မှာပဲ Stone ကဆွေးချက်တွေအတွက်သူ့မှာအပြစ်မရှိတဲ့အကြောင်းတရားရုံးမှာသူအနိုင်ရမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။
ဒ တရုတ်နိုင်ငံကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့အတွက်ရက်ကိုအတိအကျအထူးပြုသတ်မှတ်ထားတာမျိုးမရှိတဲ့အတွက်အကောင်ကောက်ခံမှုအတိတ်ချမှတ်ဖို့မတ်လတရက်နောက်ဆုံးရက်သတ်မှတ်ထားတာကိုရက်ပြောင်းရွှေ့နိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။လက်ရှိမှာဆွေးနွေးမှုတွေဟာအဆင်ပြေချောင်းဝင်နေတယ်လို့သမ္မတကအင်္ဂါနေ့ကသမ္မတအင်ဂျီမာသတင်းတောက်တွေကိုပြောပါတယ Garo, they be show to any day, Lule, Tamaraga, Piobari. Hine, Sunu Murigani, the body in whom Mayagan, American dollar than here and till Pokon Poma, a con cargo, the Sayagan no Kakaniagani, the Sangayagan no tea, Domian Taukam, Bo Lome, Nasum Yapine, much like the Yenigo, Tamara Tramga, Tamakera, Piobari. Hine Murija, the body in Mujabodre, Nila Messerino, Ditamayago, Shusangan, Lutamaraga, Piogaraba. American Banai, Winji, Steve Manuchene, American Contessa, Gosele, Robert Lightizer, Bowen, Nananga, Gina, Saint Yashi, Sunu Wari, Matangema, Nananga, Angela, let out Yashi, Saint, Sunu Warigo, Inganiga, Washington, D.C., Machempani, Rapsipari, Dio Gosele, Puegoro, Dio Sua, Titan, Siwain, Contessa, Ninayamu, Dio Dudia, Winji Joe, Liu Higabe, Tapiro, Usambi, Sunu Wule, Sibare.
Saudi Arabia ma nuclear tapang buri di sao yine, American nuclear nipi nyarego Saudi Arabia ne miawe ye, dollar tan tangpong ya swa dambu shide si sin te kugo, American longjong yine jinwa sanya tanarega dri bini de jagabe, American tamra tiktan ya shirega, don a bi sangyue kede lu, luto sanya sin kanza deka popya lai pare. အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းနဲ့တခြားတာဝန်ရှိသူနှစ်ဦးတို့ကသူတို့ဆောင်ရွက်မှုတွေဟာအမေရိကန်ဥပဒေတွေကိုချိုးဖောက်ရာရောက်နိုင်တယ်လို့အကြေညာသတိပေးနေတာတွေကိုလစ်လျူရှုထားတယ်လို့ဒီမိုကရက်တစ်ဦးဆောင်တဲ့လွှတ်တော်ကြီးကြပ်ရေးကော်မတီကအင်ကာနီမှာထုတ်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ထိထိရောက်ရောက်မကြီးကြပ်နိုင်ပေအမေရိကန်ဘက်ကနှီးပညာတွေလွှဲပြောင်းပေးခ Lotto Comitica, Ingani Masonzan Sissimu, Satin, like Barry, Lotto Sanya, Sinkansa, Pomaro, American Tamra, Imburo, Becca, Machapi, Pioso, Mushi, Babushi.
UA American Tamanetta Jimavada Sidunigu, Manet Chona Gani Kurana IT, Tidu Bija Tonsen Hick, Kilohas Kutun Tonga, Tidu Bija Lise, Kilohas Kunle Shetonya, Tidu Bija Lise Shik, Kilohas Chowting Natonya, Tudia Naiwama, Tila Mija Tia Kuze, Kilohas Tinga Kung Aruani Rotolan Pinwa.
American Dangamanakan Tanango Salajin, anybody? And Yenboni and the township Pesibon Chicken Uri can sing a Bubon comedy, poem single, Inganiga, Pirozuto Dama, May Quabi, a debut at Babi. A so Taukame, Tonya, Sister Gome, Gagwa Media, Goza, Name, Jani Met, Domene, a debut get a pigeon, Pirozuto Donaga, Uti Konyaga, Jinya Gelaba. Lisa and Gau, while Bubon comedy go Pesi like that, Pippi, be kind pure body, you can't know that body in a Tamara that little goes a little super, thank God, Daddy, she the loo, then let don't that, he named Bull and she body. Dilu Pesi like that, Boma Pilansu Janka in a Pompey body in a Tamara goes a little back at the board, do need a machine, me, comedy my Bubon Pong Yakisa, body drink, sellers, Sunny Bull or Shinny Lava, Bubon comedy, dream who pite, young old dainty daddy, Miss Anani, Massatunga, little goes a little damn yet, Nana Suga. Comedy Long Andrew, a Mianzon Sanya Melu Piobari. Ingani Puzzle, the Bubon Comdima, Muta Democracy Portugal, Sessu, Tamaroda, Lotto, Gozele Shu, Pikain Pio, Yakai Muta Badine, Shanta and Damia Democracy Portugal, Nauzi, Lotoma, Adrema, Gozele, the Ugani, Nauzi, Shi, Badi Riga, Se Une, the Deep Pogla, Gozele, the Udo, Bawabota Mataraba. The Dorima Nanga party Seligusia, Satunguga, Bubon Comdima, Bawane, Gozales Lang, Bebo Tavi Pibi, Damarone, B. Campio Badiga, Bebora, Mashi Debau, Bebo Lajimara, Bubon Comdiba, Missin Rigo Tabi Topia Matipare.
ဖိလစ်ပိုင်နိုင်ငံရဲ့အမည်ကိုမဟာလိကာအဖြစ်ပြောင်းလဲရေးအစိုးပြုချက်ကိုသမရရိုဒရီဂိုဒူတာတေကပြန်လည်ဖော်ထုတ်ပြောဆိုလာပြီးနောက်မှာတော့နိုင်ငံအမည်ပြောင်းရေးအတွက်ဥပဒေတင်တဲ့လူလူဆန္ဒခံယူပွဲနဲ့အတည်ပြုကိုလည်းလိုအပ်မှာဖြစ်တယ်လို့ဖိလစ်ပိုင်သမရနန်ဒေါ်ကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကသမရဒူတာတေကဖိလစ်ပိုင်ဆိုရာကကိုလိုနီကန Marcos ye suga mane lu Magenti Niyoga Mingo ma tet twin pyo su kae da ba Mahalika so de atong nong ga ro Malay ba da saka ma le atong pyu pi Pali saka ga sin tat la da phit pi chi nyet de gung dai kha ne phan ti mu lu adeib be ya ba de Portuguese ne mye de sha we tu Ferdinand Magellan ye Philippine khi sin go ngwe che thauk pan ge de Spain bi yin Philip ဒီစကင်းကိုအဆွဲပြုပြီးစပိန်ကိုလိုနီတွေကဖိလစ်ပိုင်ကိုအမည်ပေးခဲ့တာဆိုပြီးလဲသမရထူတာတေးကပြောဆိုခဲ့ပါတယ်။တချင်ချင်းမှာတော့နိုင်ငံအမည်ကိုပြောင်းမယ်လို့သမရကထပ်လောင်းပြောပါတယ်။သမရရဲ့ပြောခွင့်ရဆေဗာဂျိုပေနီလိုကတော့နိုင်ငံရဲ့အမည်ကိုပြောင်းလဲဖို့လွှတ်တော်ဘက်ကဆောင်ရွက်ချက်လိုအပ်တယ်လို့ပြောပါတယ်။နိုင်ငံရဲ့အမည်ကိုပြောင်းလဲရေးအတွက်လွှတ်တော်ဘက်ကဥပဒေပြုနိုင်တယ
န်ကားကုမ္ပဏီ Honda ကဗြိတိန်နိုင်ငံဆန်တန်မှာရှိတဲ့သူ့ရဲ့ဆိုင်ရုံကိုပိတ်ပစ်ဖို့ဆုံးဖြတ်လိုက်တာဟာအလောက်ကန်9000လောက်ဆုံးရှုံးနိုင်တဲ့အန္တရာယ်ရှိနေတယ်လို့အင်ကာနေမှာပြောပါတယ် Honda ရဲ့ဗြိတိန်ဆိုင်အမှုဆောင်ရရှိ Ian Howard ကဒီဆိုင်ရုံကိုပိတ်လိုက်တာကြောင့်အလောက်ကန်ထိခိုက်မှုဒဏ်ရာခံစားမှလူ3000ရှိတယ်လို့ကုမ္ပဏီထုတ်ပစ္စည်းနဲ့ဆက်နွယ်ပြီးလောက်ကန်နေသူတွေအတွက်ထိခိုက်နိုင်ခြေ3500လောက်ရှိတယ်လို့ပြောပါတယ်အခုလို Honda ကုမ္ပဏီကဗြိတိန်ဆိုင်ရုံပိတ်ပစ်ဖို့ဆုံးဖြတ်မှုဟာဗြိတိန်ရဲ့ကာလတာရှည်ကျဆင်းတဲ့ကားထုတ်လုပ်မှုကိုပိုဆိုးဝါးလာစေပါတယ်
။အမေရိကန်စစ်တပ်အတွင်းမှာအာကသတပ်ဖွဲ့ကိုဌာနသစ်အနေနဲ့တီထောင်ရေးစီစဉ်ဖို့ညွှန်ကြားချက်ကိုသမ္မတဒေါ်နယ်ထရန့်ကအင်ကာနီမှာလက်မှတ်ရေးထိုးလိုက်ပါတယ်။လက်မှတ်မထိုးခင်လေးကမှ VOE ရရှိတဲ့အာကသမူဝါဒညွှန်ကြားချက်လေးမိတူတဲမှာတော့ဒီတပ်ဖွဲ့ကအာကာသထဲမှာကျူးကျော်ရန်စားမှုတွေကိုတားဆီးဖို့နောက်အမေရိကန်ရဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့အမေရိကန်အမျိုးသားလုံခြုံရေးကိုစောင့်ရမှာဖြစ်တယ်လို့ဖော်ပြထားပါတယ်။အလားအလာရှိတဲ့ပြိုင်ဘက်တွေကအခုဆိုရင်အာကာသထဲမှာသူတို့ရဲ့စွမ်းဆောင်ရည်တွေတိုးတက်လာပြီးအမေရိကန်တို့ရဲ့အာကာသအသုံးပြုမှုကိုပြည်ပခဒါမှမဟုတ်လဲထိတ်တိုက်တွေးမှုအဖြစ်ပိတ်ပင်မှုစ조사ဆောင်ရွက်လာနေတယ်လို့လည်းညွှန်ကြားချက်ထဲမှာပါရှိပါတယ်ရှင်။
နောက်ဆုံးရနိုင်ငံကသတင်းတွေကိုတော်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ကြီးညာခဲ့ကြတာပါအခုတော့သတင်းစွာတွေကိုကြားပါတော့မယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆပ်ဇာဒေတာကတိတ်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်မကြာခင်ကြောက်တော့မဲ့ဆိုင်ကလုန်းမုန်တိုင်းရာသီအတွင်းကြုံတွေ့ရနိုင်တဲ့အနေအထားကနေပြီးတော့ကာကွယ်ပေးနိုင်မှုတွေနှဲပါနေတယ်လို့ချက်ချင်းနေနဲ့လာဂျန်ဒီအသင်းများနိုင်ငံတကာဖက်ဒရေးရှင်း IFRC ကတတိပေးလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေပြီးတော့ VOA သတင်းတော့ Research Line သတင်းပေးပို့ထားတာကိုမတ်တန်ကြီးထိုက်ပြောပြပါလိမ့်မယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာကရိုဟင်ဂျာဒုက္ခသည်9သိန်းတဲ့ကအများစုအနေနဲ့တော့မကြာခင်သတင်းပတ်တွေအတွင်းဘင်္ဂလားပင်လယ်အော်ကနေမလွဲမသွေကျရောက်လာတော့မဲ့လေပြင်းနဲ့မိုးတဲထမ်းမှုတွေကိုကြံ့ကြံ့ခံနိုင်ဖို့ခက်လိမ့်မယ်လို့ကြက်ချင်ကြီးအသင်းတာဝန်ရှိသူတွေကပြောပါတယ်ဒုက္ခသည်တွေကဝါးနဲ့ဆောက်ပလတ်စတစ်နဲ့ကာယံပြီးအမိုးလှုပ်ထားရတဲ့ခနော်နီခနော်နဲ့ညစ်ပတ်နေတဲ့တဲအိမ်တွေထဲမှာနေနေကြရတာလို့လဲကြက်ချင်ကြီးအသင်းရဲ့ပြောခွင့်ရမက်ထရူးကော့ချ်ရန်က VOA ကိုပြောပါတယ်
When the rain start they're going to have very little protection and if there's a direct hit from
a storm ညစ်ပတ်ပြီးဆောက်ရတဲ့သူတို့အကောက်ွယ်မရှိသလောက်ဖြစ်သွားမှာပါတကယ်လို့များကော့ဆက်ပဇာမှာမကြုံစဘူးဆိုင်ကလုန်းမုန်တိုင်းတက်တဲ့ဝင်တိုက်မှဆိုရင်တော့လေးတိုက်တဲ့ဒဏ်ကနေသူတို့ကိုဘလို့မှအကာအကွယ်ပေးနိုင်မှာမဟုတ်ပါဘူ
းဆိုင်ကလုန်းရာသီကအီဒီလာမှာစပြီးမေလအထိကြာပါတယ်အဲ့ဒီနောက်အောက်တိုဘာလမှာပြန်ပြီးတော့ပေါ်လာတာပါကြားရောက်လာနိုင်ခြေရှိတဲ့ဘေးအန္တရာယ်ကနေလူတွေကိုတက်နိုင်သလောက်ကာကွယ်ပေးနိုင်ဖို့အတွက်ချက်ချင်းကြီးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကြိုးပမ်းဆောင်ရွက်နေကြပါတယ်လက်ရှိအချိန်ထိတာပေါ်လင်စားတွေကျူးတွေနဲ့ပစ္စည်းကိရိယာတွေကိုလူပေါင်း2သိန်းအတွက်ဖြန့်ဝေပေးထားပြီလို့လဲကြက်ချင်ကြီးအသင်းပြောခွင့်ရကော့ချ်ရန်ကပြောပါတယ်ခိုးလုံရေးအင်ယာတွေကိုဘေးကင်းလုံခြုံမှုရှိရှိခိုင်ခိုင်မာမာတည်ဆောက်နိုင်ဖို့ထောင်နဲ့ချီတဲ့လူတွေကိုသင်္นานပေးထားတယ်လို့လဲသူကပြောပါတယ်အရေးပေါ်အခြေအနေမှာဘေးလွယာရွှေ့ပြောင်းနိုင်ရေးနဲ့ကြိုတင်သတိပေးမှုတွေကိုလဲ ဒုက္ခသည်တွေကိုလေ့ကျင့်ပေးထားတဲ့အကြောင်းချက်ချင်းဤအသင်ပြောခွင့်ရကပြောပါတယ်ဒါပေမဲ့လည်းဒုက္ခသည်တွေအနေနဲ့တော့တဘာဝဘေးဒဏ်ကနေလွတ်အောင်ရှောင်ဖို့နေရာမရှိတာကြောင့်ထိထိရောက်ရောက်သုံးနိုင်မဲ့ပုံမရှိဘူးလို့လည်းသူကပြောပါတယ်နောက်ရေကနေတဆင့်ကူးဆက်တဲ့ဝမ်းကိုက်ယောဂနဲ့ကာလာဝမ်းယောဂလိုမျိုးကူးဆက်ယောဂတွေအရေးကလည်းစိုးရိမ်စရာတစ်ချက်ဖြစ်တယ်လို့သူကပြောပါတယ
် The risk of waterborne diseases or other vector-borne diseases is always a concern in
ရေကနေတဆင့်ကူးဆက်ယောဂတွေတရိတ်ဆန်တွေကနေတဆင့်ကူးဆက်ယောဂအနေတွေကတော့အခုလိုအရေးပေါ်အခြေအနေမှာကြီးကျယ်စိုးရိမ်စရာဖြစ်ပါတယ်အထူးသဖြင့်မိလာစနစ်မကောင်းတဲ့ဒါမှမဟုတ်ရေသတ်မရနိုင်တဲ့အခြေအနေမျိုးတွေမှာပါဒါပြီးတော့အထူးသဖြင့်ရေကြီးတဲ့အခြေအနေမျိုးတွေမှာဆိုရင်မိလာနဲ့ရေစိုးမြောင်းတွေမှာရေကြီးလာပြီးတော့အဲ့ဒီမတက်တဲ့ရေတွေကျသွားဖို့လဲသတင်းပတ်နဲ့ချီပြီးတော့ကြာမြင့်တတ်ပါတယ
်ပထမဆုံးဦးစားပေးဆောင်ရွက်ရမှာကတော့လက်ရှိခိုလုံရေးစခန်းတွေကိုပို့ပြီးခိုက်မအောင်အ мян ဆုံးပြင်ဆင်ဆောက်လုပ်ဖို့ဖြစ်တယ်လို့ Coach Ren ကပြောပါတယ်စိုက်ကလုံးမုန်တိုင်းအတွက်အရေးပေါ်အစမ်းလေ့ကျင့်မှုတွေလုပ်နေပြီးရေတန့်အင်တာနဲ့ကျန်းမာရေးဆောင်ရှောက်မှုစခန်းတွေကလည်းလိုအပ်သူတွေကိုကူညီပေးဖို့ရှိနေတယ်လို့လဲကြက်ချီနီအသင်းပြောခွင့်ရကပြောပါတယ်ရိုဟင်ဂျာဒုက္ခသည်9သိန်းကျော်တည်းက82ရာဂိုင်းလုံးကအဖြစ်ဆောက်ထားတဲ့စခန်းတွေမှာနေထိုင်နေရပြီးရာသီဥတုပြင်းထန်ဆိုးရွားမှုတွေကနေကာကွယ်ပေးဖို့အတွက်ခိုင်မာတဲ့ခိုလုံရေးအင်အားတွေလိုအပ်နေကြတာလို့လဲချက်ချီနီနဲ့လာချန်းနေအသင်းများနိုင်ငံတကာဖက်ဒရေးရှင်းရဲ့စစ်တမ်းမှာဖော်ပြထားပါတယ်ရှင
်ဒီနေ့ဟာ82နှစ်မြောက်ချင်းမျိုးသားနေ့ဖြစ်ပါတယ်မြန်မာနိုင်ငံမှာသမိုင်းဆင်ဆက်ဖွံ့ဖြိုးတိုးတက်မှုအနေဆုံးပြည်နယ်တစ်ခုဖြစ်ခဲ့တဲ့ချင်းပြည်နယ်ဟာအခုချိန်ထိလည်းတည်တာတဲ့တိုးတက်မှုတွေဖြစ်မလာသေးတဲ့အချက်ကချင်းလူမှုအတွက်စိတ်မသက်သာစရာအချက်တခုဖြစ်နေပါလေပြည်တွင်းချင်းနေဆိုးဝါးမှုတွေကြောင့်ပြည်ပကိုထွက်ခွာလာခဲ့ကြတဲ့ချင်းလူတွေဟာလည်းနှစ်သိန်းနီးပါးရှိလိမ့်မယ်လို့ချင်းရေးဆောင်ရွက်သူတွေကခန့်မှန်းကြပါလေပြည်ပရောက်ချင်းလူမျိုးတွေကတော့82နှစ်မြောက်ချင်းမျိုးသားနေ့ကိုပြီးခဲ့တဲ့စနေနေ့ဖေဖော်ဝါရီလ16ရက်နေ့လောကနိုင်ငံကလိုက်ကြိုတင်ပြီးတော့ကျင်းပခဲ့ကြပါတယ်ဒီနေ့ကြောက်တဲ့ချင်းမျိုးသားနေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ရောက်ဒီအမေရိကန်မြန်မာအသင်းရဲ့ဥက္ကဋ္ဌဒေါက်တာရိုဒင်းရဲ့အမြင်ကိုသိရအောင်ကျွန်တော်မေးထားတာရှိပါတယ်ချင်းမျိုးသားနေတွေကျင်းပလာခဲ့တာ82နှစ်ရှိလာခဲ့တဲ့ဆိုပေမဲ့လည်းချင်းဒေသမှာတော့ထူးခြားတဲ့တိုးတက်ပြောင်းလဲမှုတွေရှိမလာနိုင်သေးပဲနိုင်ကြတဲ့အချိန်တွေမှာဆက်ပြီးတော့ရှိနေတော့မယ်လို့ဒေါက်တာရိုဒင်းကပြောပါတယ
်ချင်းပြည်နယ်ဆိုတာကကျွန်တော်တို့အရင်ကအတိုင်းနဲ့ပြည်နယ်ဆက်လေးခုပမာပြည်မှာရှိတဲ့တဲမှာအစင်းရဲဆုံးပြည်နယ်ဖွံ့ဖြိုးမှုအနိုင်ကျဆုံးပြည်နယ်ဖြစ်ခဲ့ပါတယ်အခုအထိလဲတဝက်တပြက်ဒီမိုကရေစီအောက်မှာအဲ့ဒီဟာတွေဆက်ရှိနေသေးတယ်အားလုံးမိပါကနိုင်ကျနေသေးတာဖြစ်တယ်အဲ့ဒီတဲမှာအဓိကတော့လမ်းပန်းဆက်သွယ်ရေးဒါနိုင်ကျနေသေးတယ်ပညာရေးကလည်းမနှစ်သက်ဆိုလို့ရှိရင်ဆယ်တန်းအောင်တဲ့ကြာခိုင်နှုန်းကချင်းပြည်နယ်အနိုင်ဆုံးနောက်စီးပွားရေးအရာကောကျမ်းမာရေးအရာကောအဖက်ဖက်ကနေကြနေသေးတာကိုကျွန်တော်တွေ့ရပါတယ်
။ချင်းလူမှုဟာလွတ်လပ်မှုနဲ့ဒီမိုကရေစီကိုလိုလားတဲ့လူ့အဖွဲ့အစည်းဖြစ်ကြောင်းကိုလည်းဒေါက်တာရိုရင်းကချင်းမျိုးသားနေဖြစ်ပေါ်လာပုံသမိုင်းနဲ့ရှင်းပြီးတော့ရှင်းပြပါတယ
်။ကျွန်တော်တို့ချင်းမျိုးသားနေဆိုတာသမိုင်းဂုံအင်မတန်ရှိတဲ့မျိုးသားနေတစ်ရပ်ဖြစ်ပါတယ်။1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာပမာပြည်ကဗြိတိရှ်လက်တော်အနေနဲ့လွတ်လပ်ရေးရတယ်။အဲ့ဒီအချိန်အထိကချင်းဟီရိုRegulation Act ပေါ့နော်1896ကအင်္ဂလိပ်တွေတီထွင်ရေးဆွဲခဲ့တဲ့ Chin Hill Regulation Act အရအုပ်ချုပ်ခဲ့တာဖြစ်တယ်လွတ်လပ်ပြီးရပြီးတော့တလအတွင်းမှာပဲဖလမ်းမြို့အဲ့ဒီတုန်းကတော့မြို့တော်ပေါ့လေအဲ့မှာ Chin Lutu အစည်းအဝေးကိုဒီမိုကရေစီလိကျကျခေါ်ဆောင်ခဲ့တယ်မြန်မာနိုင်ငံတော်သမရကြီးစောက်ရွှေတိုက်ကိုယ်တိုင်ပါဝင်ပြီးတော့တက်ရောက်ခဲ့တယ် Chin မြို့သား 5,000 လောက်ကနေပရိသတ်စနစ်တိုက်ပကြီးစနစ်ပေါ့နော်အဲ့ဒါကိုပယ်ဖြတ်ပြီးတော့ဒီမိုကရေစီချက်ချအုပ်ချုပ်ဖို့ဒါချင်းကြီးရကောင်စီရဲ့အဆိုပြုချက်နဲ့ဖြစ်လာတဲ့ချင်းကြီးရစုံစမ်းရေးကော်မတီမှာမဲပေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်လူ 9,000 အနက်တန့်ကွက်မဲပေးတာက18ယောက်ပဲရှိတယ်ဆိုတော့တမိုင်းအောင်ပွဲတစ်ရပ်ဖြစ်ပါတယ်ကျွန်တော်ချင်းမျိုးသားများဟာလွတ်လပ်မှုဒီမိုကရေစီစနစ်ကိုမျက်လို့ရဆိုတာချင်းမျိုးသားတွေဖြစ်ပေါ်လာပုံကနေသက်သေခံနေပါတယ်
ချင်းလူမှုပါဝင်မြန်မာနိုင်ငံတိုးတက်ထွန်းကားရေးကမြန်မာဒီမိုကရေစီရေးနဲ့ဆက်ဆက်နေတာကြောင့်ဒီမိုကရေစီမဆန်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာချင်းမျိုးသားတွေပူးပေါင်းပါဝင်ကြဖို့ကိုလည်းဒေါက်တာရိုဒင်းကတိုက်တွန်းပါတယ
်ချင်းအမျိုးသားအားလုံးတိုးတက်ဖို့အတွက်ကျွန်တော်တို့ဒီစိတ်ဒီချိန်မှာဒီမိုကရေစီအပြည့်အဝမရရှိသေးပါဘူးစီးလုံးညီမျှမှုနဲ့ဒီမိုကရေစီပန်းတိုင်အပြည့်ရရှိအောင်အခုကျွန်တော်တို့တိုက်ပွဲဝင်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေ ဒီစစ်တပ်ကနေရေးဆွဲခဲ့တဲ့စံမပြီးတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်အနှစ်သာရမပါတဲ့ခွဲစည်းပုံအခြေခံဥပဒေကျင့်စင်ရေးကိစ္စကိုအားတက်ပြောဥပပေါင်းဆောင်ရွက်ကြဖို့လိုမယ်လို့ကျွန်တော်မှတ်သားချင်ပါတယ်
။အမေရိကန်ပြည်တော်စုမှရောက်ရှိနေကြတဲ့ချင်းလူမျိုးတွေက6000ကျော်လောက်ရှိမယ်လို့ဒေါက်တာရိုဒင်းကခန့်မှန်းပါတယ်။မလေးရှားနိုင်ငံရောက်ချင်းလူမျိုးတွေကလည်း6000လောက်ရှိတယ်ဆိုတာကြောင့်ပြည်ပရောက်ချင်းလူမျိုးတွေအများဆုံးရှိကြတာကတော့အမေရိကန်နဲ့မလေးရှားပဲဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာတော့ချင်းလူမျိုးဥယေနှစ်တန်းနီးပါးရှိမယ်လို့ခန့်မှန်းပါတယ်။မကြာခင်သတင်းပတ်အနေငယ်တွင်းမှာပဲမြန်မာနိုင်ငံမှာချစ်ပါတော့မယ့် One Championship MMA ကိုယ်ခံပညာရှင်သုံးဝင်းရှိတဲ့ Cashweight ကမ္ဘာချန်ပီယံပြိုင်ပွဲမှာမြန်မာနိုင်ငံကိုကိုစားပြုရှင်ပြိုင်မဲ့ The Dragon Leg လို့အမည်ပေးထားတဲ့ချင်းလက်ဝဲသမား Thierry Tan ရဲ့အစွမ်းစာကိုမြန်မာပြည်သက်တွေရှုစားကြတော့မှာဖြစ်ပါတယ်။မြန်မာဂုံကိုဆောင်းနိုင်မှုသူ့အနေနဲ့အပြင်းထန်လေ့ကျင့်လာတယ်လို့လည်းဆိုပါတယ်။အမေရိကန်ပြည်တော်စုမှနေထိုင်တဲ့အသက်26နှစ်အရွယ်တီရထန်ကိုဒီ MMA Middleweight တန်းကမ္ဘာချန်ပီယံအောင်လအန်ဆန်ကသူနဲ့အတူနှစ်နှစ်ကျော်လေ့ကျင့်တင်ကြားနေတာဖြစ်ပါတယ်။ဒီအကြောင်းဆက်သွယ်မင်းမြန်ထားတဲ့ Matt Engineer ကသေးစိတ်ပြောပြပါအောင်ခင်ဗျာ
။မက်ရှလာရှိရဲ့နေ့ရန်ကုန်သူဝနာအားကစားရုံမှကျင်းပမယ့် One Championship ပြိုင်ပွဲမှာ Catchweight ပေါင်150တန်းအတွက်ပထမဆုံးအကြိမ်မြန်မာနိုင်ငံကိုစားပြုရှင်ပြိုင်မဲ့သူကချင်းလက်ဝေသမားတီရထန်ဖြစ်ပါတယ်။လက်ရှိအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာရှိနေတဲ့တီရထန်ဟာမကြာခင်ရပိုင်းအတွင်းမြန်မာနိုင်ငံကိုမထွက်ခွာခင်အချိန်ထိ MMA Middleweight တန်းကမ္ဘာချန်ပီယံအောင်လအန်ဆန်နဲ့အတူအပြင်းထန်လေ့ကျင့်နေဆဲဖြစ်ပါတယ်။ပြိုင်ဘက်ကမ္ဘောဒီးယားလက်ဝဲသမားရင်ဆိုရက်နဲ့ရှင်ပြိုင်ထိုးသက်ဖို့အဆင်သင့်ဖြစ်နေပြီလို့တီရထန်က VOE ကိုခုလိုပြောပါတယ်
။ခုလာမယ့် Boy One Championship March 7ရက်နေ့မှာသူတို့အဆင်သင့်ဖြစ်ပြီး training လေးကောင်းကောင်းလုပ်ထားတယ်အခုကျွန်တော်လည်းထူးတဲ့ကောင်လေးအရင်ကဟာထူးတာအရင်တွန်းနေတော့ကျွန်တော်တို့ဟိုမွေခိုင်းဆိုတဲ့မှာသူတရားပွေးကြရကြောင်ပျော်တော်နိုင်ထူးရှိပြီဆိုတော့ကျွန်တော်ကလပန်းလေးငယ်ကလေးနဲ့လုံထားတယ်ဆိုတော့ကျွန်တော်လပန်းဖက်မှာအားပါမယ်လို့ထင်တယ်ပြီးကျွန်တော်သူ့လပန်းလုံပြီးတော့ထူးမှာပေါ့နော
်အခုလိုပေါင်150တန်းCashweight လက်ဝဲပြိုင်ပွဲအတွက်အရင်ကကိုလေးကျိန်ညားနေတာကိုရှော့ချခဲ့ရတယ်လို့ကြက်သားတွေခိုင်မာတောင်းတင်းအောင်လဲလေးကျိန်ကစားခဲ့ရတယ်လို့တီရထန်းကပြောပါတယ်။နယူးယောက်ကနေမေရီလန်းပြည်နယ်ကို2016ခုနှစ်ကတည်းကရွှေ့ပြောင်းနေထိုင်ပြီးအချိန်ပိုင်းအလုံးနဲ့ကိုခံပညာစုံသုံးခွင့်ရတဲ့ MMA ကိုလေးကျိန်ခဲ့ပြီးတဲ့နောက်အခုတော့ဖလော်ရီဒါပြည်နယ်မှာအောင်လအန်ဆန်နဲ့အတူအချိန်ပြည့်လေးကျိန်နေကြောင်းတီရထန်းကပြောပါတယ်။
အရင်ကတော့ကျွန်တော်ဟိုမယ်ရီလင်းမနေတော့ကျွန်တော်တကယ်ဟို full term ဟို training လုပ်လို့မရဘူးအခုလိုပဲတော့ဘာဖြစ်လို့လဲဆိုတော့ကျွန်တော်မယ်ရီလင်းမှာဆိုအလောက်လေးလောက်တယ်ပြီးရင် gym လေးဆိုတော့ပြီးရင်ကျွန်တော် gym မှာလည်းနည်းနည်းဟို clay တွေတင်ပေးရကူနေတယ်အဲ့ဒါကြောင့်မို့ကျွန်တော်ဘာဒီကတအားချင်းလာတယ်အခုလာမယ့် World Championship မှာရှိပြီးဆိုတော့ကျွန်တော် full term training လုပ်တယ်တနေ့မှာ၄ချိန်မို့၃ချိန် training လောက်ထားတယ်ဆိုတော့ကျွန်တော်ပူပြီးတော့ weight show ရတယ်
ချင်းပြည်နယ်ဟာခမြို့တင်မှာမွေးဖွားကြီးပြင်းခဲ့တဲ့တီရထန်ဟာအသက်10နှစ်အရွယ်မှာမြန်မာနိုင်ငံကနေမလေးရှားကိုမိသားစုနဲ့အတူထွက်လာခဲ့ပြီးတဲ့နောက်2009ခုနှစ်အသက်14နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုနယူးယောက်မှာဒုက္ခသည်တွေအဖြစ်ရွှေ့ပြောင်းအခြေချခွင့်ရခဲ့ပါတယ်။အဲ့ဒီနောက်အထက်တန်းကျောင်းသားဘဝမှာသူအလွန်ဝါသနာပါတဲ့အမေရိကန်နဘန်းလုံးပွဲတွေမှာပါဝင်ရှင်ပြိုင်ခဲ့ပြီးတဲ့နောက်18နှစ်အရွယ်မှာMMA ပြိုင်ပွဲတွေမှာစတင်ပြီးရှင်ပြိုင်ထိုးသက်ခဲ့ကြောင်းတီရထန်ကပြောပါတယ်။သူ့အနေနဲ့နှစ်ပန်းလုံးထိုးသက်မှုတွေမှာအလွန်ဝါသနာပါတဲ့အတွက်လဲမေရီလန်းပြည်နယ်မှာနေတဲ့နာမည်ကျော် MMA Middleweight တန်းကမ္ဘာချန်ပီယံအောင်လအန်ဆန်ကို2016ခုနှစ်မှာစတင်ဆက်သွယ်ခဲ့ကြောင်းတီရထန်ကဆိုပါတယ
်။ကျွန်တော်ဟိုခေါ်လိုက်ဒီပါတော့တွားတယ်အလောက်ဒီလေးလောက်တယ်။ဒါပေမဲ့မပြောဘူးဘောနော်အဆင်မပြေဘူး။အဲ့ဒီဟိုကျွန်တော် MMA training လောက်တာတို့ထူတာရောအမေရဝါသနာပါတယ်ဆိုတော့ကျွန်တော်ဖားရဆုမကျွန်တော်မပြောတော့ဘူးဆိုပြီးကိုအောင်လာကိုကျွန်တော် contract လုပ်တယ်ခဏနဲ့ကိုအောင်လာနဲ့ကျွန်တော်တော်ထွက်ပြီးတော့ကိုအောင်လာကျွန်တော်ဟာနေအကြီးလောက်မရှိနေဘူးဘာဖြစ်ဖြစ်အခုကိုနေပေးမယ်တင်လက်တင်ပေးမယ်ဆိုပြီးအဲ့ဒါနဲ့ကျွန်တော်မိမနဲ့ clean နဲ့ Maryland မှာတော်ပြောင်းတယ်ကျွန်တော်တို့နေတာ New York မှာနေတယ်ပြီးကျွန်တော်အလောက်ထွက်ပြီးတော့ကိုအောင်လာကိုအကူရင်းနဲ့ပြောကျွန်တော်ဟာမယ်ရီမတ်တော့ပြောင်းတော့လေ
အောင်လာအဆန်ကိုလည်းလေးစားအားကြပြီးအတူယူကြောင်းတီရထန်ကပြောပါတယ
်ကျွန်တော်သူ့အရာဟိုလေးစားတယ်သူဘယ်လို့ထိကျူးစားလဲဆိုတော့ကျွန်တော်အမေရန်တွေ့တယ်ဆိုတော့သူလောက်တဲ့တမကျွန်တော်လေးလောက်ချင်တယ်အခုတယောက်လုံးလုံးမိနေပြီးရင်သူကကျွန်တော်အမေရန်ကူညီတယ်ဆိုတော့ကျွန်တော်သူ့ဟိုကျွန်တော်သူ့အရာလေးစားတယ်
ဒီတိရထံကို dragon leg
တမလူပြောရင်တော့ဟိုငကားခြေတော့ပေါ့နော်ဟိုဘာကြောင့်ပေးရလဲရှင်ကျွန်တော်က dragon leg ကကျွန်တော်အဲ့လိုမျိုးကျွန်တော် dragon leg လို့ခေါ်တော့တာ
အခု match လာ ရှိရနေမှာကျင်းပမဲ့ one championship နိုင်ငံတကာပြိုင်ပွဲကြီးမှာ
ချင်းတိုင်းသားတအုပ်အနေနဲ့မြန်မာကိုကိုစားပြုပြီးရှင်ပြိုင်ထိုးတက်ရမှာဖြစ်တဲ့အတွက်လည်းအလွန်ဂုဏ်ယူမိကြောင်းဒီရထန်ကပြောပါတယ်။အဲကျွန်တော်ကချင်းဟုတ်ပြီမြေကျွန်တော်ကအခုထူးမဲ့ပွဲကချင်းလူမျိုးအတွက်မဟုတ်လေ။ဟိုအကုန်လုံးပေါ်မှာပြည့်လူမျိုးအတွက်ဆိုတော့ကျွန်တော်အရင်ဟိုဝန်တာပါတယ်အခုအဲ့လိုမျိုးကျွန်တော်ဟိုအားကစားသမားတယောက်အနေနဲ့မြန်မာနိုင်ငံကိုစားပြုပြီးတော့ကျွ ကျူးစားပြီးတော့လုပ်ရတယ
်တီရထန်ဟာအမေရိကန်ပြည်ထောင်စု MMA ပွဲစဉ်တချို့မှာလည်းပါဝင်ရှင်ပြိုင်ထိုးတက်ခဲ့ပါတယ်စုစုပေါင်း10ပွဲရှိခဲ့ပြီး4ပွဲနိုင်3ပွဲရှုံးနဲ့တပွဲကတည်ရရထားပါတယ်ရှင
်ချင်းနဗန်သမားတီရထန်မြန်မာနိုင်ငံမှာလာပြီးတော့ဝမ်ချန်ပီယံရှစ်ဝင်ထိုးတော့မယ်ဆိုတဲ့အကြောင်းမိုက်အင်ဂျင်နီယာပြောခဲ့တာပါခင်ဗျာအခုတခါထိုင်းနိုင်ငံကသတင်းတပုတ်ကိုကြားပါမယ်ထိုင်းနိုင်ငံမှာတည်တံ့ကြခံနေရတဲ့မြန်မာနိုင်ငံသူနဲ့ဆက်နွယ်နေတဲ့ထိုင်းနိုင်ငံသားတွေကိုဖမ်းဆီးထားပြီးတော့ပိုင်ဆိုင်မှုဘက်ငွေတန်းတရာကျော်ကိုလည်းတင်စီခဲ့ကြောင်းထိုင်းအနာမေဒီကပြောပါတယ်ထိုင်းနိုင်ငံမြောက်ပိုင်းကတောင်ပေါ်နေတိုင်းသူ3ဦးစီကနေပြီးတော့ဘက်ငွေတန်းတရာလောက်တမှုရှိတဲ့စိတ်ကြွစေး9သိန်းလဲဖမ်းဆီးမိခဲ့တဲ့ကြောင်းထိုင်းခြေဆိုင်ပြည်ဝေသတင်းတော့မအေးမှာသတင်းပေးပို့ထားပါတယ်
ဝိယရာဇာရီရဲ့ငွေမဲတွေကိုငွေပြူဖြစ်အောင်လုပ်ပေးမှုနဲ့ထိုင်းနိုင်ငံဘန်ကောက်မြို့ရချတာတရားရုံးကနေဇန်နဝါရီလအတွင်းကတည်ရန်အမိန့်ချခဲ့တဲ့မြန်မာနိုင်ငံသူနန်းမြင့်သိန်းအေးနဲ့ဆက်နွယ်နေတဲ့တခြားမူရတရားခံ3ဦးကိုထပ်မံဖမ်းဆီးလိုက်ပါတယ်။ဖေဖော်ဝါရီလ17ရက်နေ့ကထိုင်းနိုင်ငံရဲ့မူရနှိမ်နေအဖွဲ့နဲ့အမှတ်9ဒေသချင်းရိုင်ခရိုင်ရဲတပ်ဖွဲ့တွေပူးပေါင်းပြီးနေရာ6နေရာကိုဝင်ရောက်ရှာဖွေခဲ့ပြီးတဲ့နောက်ဖမ်းဝရမ်းထုတ်ခံထားရတဲ့ထိုင်းနိုင်ငံသူပီလာချက်ဝချရာဒီနဲ့အမျိုးသား2ဦးကိုဖမ်းဆီးခဲ့တာပါ။တရားခံတွေဟာထိုင်းမြောက်ပိုင်းကနေလာတဲ့မူရစီးပွားတွေကိုထိုင်းအလဲပိုင်းထိုင်းတောင်ပိုင်းတစ်ဖွင့်ထိအဓိကဖြန့်ဖြူးပေးနေသူတွေဖြစ်တယ်ဆိုပြီးထိုင်းရဲ့ချုပ်ချလန်ကရက်စီဝရခန်ကအခုလိုပြောသွားပါတယ်။ဖမ်းဆီးခံရသူတွေဟာနန်းမြင့်သိန်းအေးနဲ့ဆက်ဆက်ပြီးဗန်ငွေအလွှဲပြောင်းလုပ်ပေးတာတွေမူရစီးပွားကရောင်းရတဲ့တရားမဝင်ငွေတွေကိုငွေပြူဖြစ်အောင်နာမည်ခံပေးတာတွေနဲ့သူတို့ပိုင်အမိခံပြီးရွှေ့ပြောင်းမရတဲ့ပစ္စည်းတွေဖြစ်တဲ့ညီတွေအိမ်တွေဝယ်ပေးထားတာတွေမြန်မာနိုင်ငံအတွင်းကဒိန်းရာဇာတွေထံကိုငွေတွေလွှဲပေးနေရတယ်မှာပါဝင်ပတ်သက်ဆက်နွယ်မှုတွေရှိနေတယ်ဆိုပြီးထိုင်းရဲချုပ်ကသတင်းတောက်တွေကိုပြောဆိုသွားပါတယ်။နိုင်ငံတော်ပိုင်ဖြစ်သိမ်းဆည်းလိုက်တဲ့နေလေးလုံး၊ကွန်ဒိုတိုက်ခန်းနှလုံး၊တံပိုးကြီးဇင်ခံကား၄စီးအပြင်စိုက်ကယ်တွေနဲ့အတွင်းပစ္စည်းတွေနဲ့အားလုံးပေါင်းမယ်ဆိုရင်တော့ကာလတံပိုးဘန်းငွေတန်းပေါင်းတရာခန့်ကိုနိုင်ငံတော်ပိုင်ဖြစ်သိမ်းယူခဲ့တယ်လို့လည်းဆိုပါတယ်။အခုရက်ပိုင်းအတွင်းမှာပဲထိုင်းနိုင်ငံအတွင်းကိုဝင်ရောက်လာနေတဲ့မူရစီးပွားတွေကိုပိတ်ဆို့ရှာဖွေခဲ့ရမှာဖေဖော်ဝါရီလ18ရက်နေ့ကတော့ထိုင်းမြန်မာနယ်စပ်မှာစိတ်ကြွစည်းပြား9သိန်းနဲ့အတူတောင်ပေါ်တိုင်းရင်သူ3ဦးကိုလည်းဖမ်းဆီးခဲ့တာပါ။ဒီအမျိုးသမီးတွေဟာတံပိုးကြီးဈေးခံကားတွေနဲ့စိတ်ကြွစည်းပြားတွေတဲဆောင်နေတာဟာ9ကြိမ်တည်းမနေရှိနေတာကိုစစ်ဆေးတွေ့ရှိခဲ့ရကြောင်းအမှတ်9ဒေသကအာဏာပိုင်တွေကဆိုပါတယ်။ဖေဖော်ဝါရီလ18ရက်နေ့ကတော့တနင်္လာရီတိုင်းမြို့ညွတ်နဲ့အနီးဆုံးဖြစ်တဲ့ထိုင်းနိုင်ငံပကျွတ်ဂရင်ကန်ခရိုင်အတွင်းရာဘာတတော်လန်တိုင်းဝင်ရောက်လာတဲ့မြန်မာနိုင်ငံသား၄ဦးကိုလည်းထိုင်းနယ်ခြားဆောင်တပ်ကဖမ်းဆီးခဲ့ပါတယ်။မူရစ်စေးဝါအဖြစ်သုံးစွဲတာကြောင့်တားမြစ်ထားတဲ့ထိုင်းဘာသာနဲ့ဘိုင်းကထော့လို့ခေါ်တဲ့အရွက်288ကီလိုကိုထိုင်းနိုင်ငံအတွင်းကိုတယ်ဆောင်လာတာကြောင့်ထိုင်းနယ်ခြားဆောင်တပ်ကဖမ်းဆီးခဲ့တာဆိုပြီးထိုင်းအနာပိုင်တွေကပြောဆိုခဲ့ပါတယ်။ဒီစေးရွက်တွေဟာလည်းကာလတံပိုးအဖြစ်ဘန်းငွေ3သိန်းလောက်တန်ဖိုးရှိနေတယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့က9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာဆိုင်လန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ကျွန်မရှင်နာကြပါပြီ VOA America တန်မြန်မာပိုင်းက2019ခု February 20ရက်ပုထုနဲ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းနားဆင်ကြရမယ့်အထဲမှာဆိုရင်
တော်ကြီးဖွဲ့စည်းဝင်ချီအောင်ဥပဒေအောက်မှာဘယ်တော့မှပြင်လို့မရတဲ့ပြဋ္ဌာန်းချက်တွေရှိတယ်။ဥပမာအခန်း1မှာပြင်ကျက်တဲ့ဘူချုပ်ခွင့်မှုကျင့်သုံးနေတယ်။အခန်း2မှာပြည်တော်စုဖွဲ့စည်းပုံဘယ်တော့မှ
ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွင်ကြိုးပမ်းမှုတွေကဘလောက်ထိလာလာရှိတယ်လဲဆိုတဲ့အကြောင်းအင်္ဂါညတိုင်းလေးတိုင်းစွန်ရီကမ်းမှာအပြည့်စုံမှုမကြခင်ကြားရတော့မှာပါ American Idiom 3နှုန်းတွေလည်းနားဆင်ရဖို့ရှိပါတယ်။လောဆယ်တော့ American သမရလောင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုအရင်ကြည့်ကြအောင်ပါအမေရိကန်သမ္မတလောင်းအဖြစ်နောက်တစ်ကြိမ်ဝင်ရွေးခံမဲ့ပုဂ္ဂိုလ်ကတော့ဒီဗာမောင့်ပြည်နယ်ထက်လွတ်တော်အမတ်ဘာနီဆန်ဒါစ်ဖြစ်ပါတယ်။သူက2020ရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားလှယ်အနေနဲ့ဝင်ရောက်ပြီးတော့ယှဉ်ပြိုင်မယ်လို့မင်းတို့ကပဲကြေညာခဲ့ပါတယ်။လက်ရှိသမ္မတဒေါ်နယ်ထရမ့်ကိုယှဉ်ပြိုင်မဲ့ကိုယ်စားလှယ်တွေကဘာနီဆန်ဒါစ်ရဲ့အနေထားကဘယ်လိုရှိသလဲ။လာလာဘယ်လိုရှိသလဲဆိုတဲ့အကြောင်းတော်ခင်မျိုးသက်ပြောပြပါလိမ့်မယ်။
2020ပြည့်နှစ်မှာသမ္မတလောင်းအဖြစ်ပါတီတွင်ရွေးကောက်ပွဲတွေကျင်းပဖို့အတွက်တစ်နှစ်လောက်လုံနေသေးတဲ့အချိန်မှာပဲဒီမိုကရက်တစ်ပါတီကရှင်ပြိုင်မဲ့သူအတော်များများရှိနေတဲ့တဲကဗမာပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်လည်းပါဝင်လာတာဖြစ်ပါတယ်။ဝင်ရောက်ရှင်ပြိုင်ကြမဲ့ဒီမိုကရက်တစ်ပါတီဝင်တွေအထက်မှာအထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့အလစ်ဇဘက်ဝါရန်၊ကိုရီဘိုကာ၊အေမီကလိုဘိုချာ၊ခရစ်စတင်ဂီလဘရန်နဲ့ကာမလာဟဲရစ်တို့လည်းပါဝင်ပါတယ်။အထက်လွှတ်တော်မှဘာနီဆန်ဒါစ်ဟာ2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်ကိုရှင်ပြိုင်မဲ့အတိုက်ခံဒီမိုကရက်တစ်ပါတီရဲ့ကိုယ်စားလှယ်လောင်းတဦးဖြစ်နေအင်ကာနေမှာကြေညာလိုက်ပါတယ်
။ I'm Bernie Sanders. I'm running for president. And I'm asking you today.
ကျွန်တော်က Bernie Sanders ဖြစ်ပါတယ်။သမ္မတရွေးကောက်ပွဲမှာကျွန်တော်ပါဝင်ရှင်ပြိုင်မှာဖြစ်ပြီးအရင်ကမရှိခဲ့ဘူးသေးတဲ့အောက်ခြေလူရန်းစားတွေပါဝင်တဲ့မဲဆွယ်အပွဲမှာပြည်နယ်တိုင်းကတက်ကြွလှုပ်ရှားသူတစ်သန်းလောက်နဲ့အတူပါဝင်လှုပ်ရှားဖို့ဖိတ်ခေါ်လိုက်ပါတယ်။ကျွန်တော်ရဲ့မဲဆွယ်အဖွဲ့ဟာခစ်တဲ့အမေရိကန်သမိုင်းမှာအန်ဒီရဲ့အကြီးမားဆုံးသမ္မတဒေါ်နယ်ထရမ့်ကိုအပြုတ်တိုက်ပြီးအထွေထွေရွေးကောက်ပွဲနဲ့ဒီမိုကရက်တစ်ပါတီအတိုင်ရဖို့တင်မကပဲကျွန်တော်တို့နိုင်ငံပြုပြင်ပြောင်းလဲပြီးလူမှုရေးစီးပွားရေးလူမျိုးရေးနိုင်ငံရေးဆန်ရတရားမျှတမှုကိုအခြေခံတဲ့အစိုးရတရားပေါ်ထွန်းရေးအတွက်လှုပ်ဆောင်မှာဖြစ်ပါတယ
်သမ္မတထရမ့်ကိုမကြာခဏဝေဖန်လို့ရှိတဲ့ဆန်ဒါစ်ကခစ်တဲ့အမေရိကန်သမိုင်းမှာသမ္မတဟာအန်ဒီရဲ့အကြီးဆုံးပုဂ္ဂိုလ်တစ်ဦးဖြစ်ကြောင်းပြောဆိုခဲ့တာပါအသက်89နှစ်ရှိပြီဖြစ်တဲ့ဗမောင်ပြည်နယ်ကိုစားပြုအထက်လွှတ်တော်မှဆန်ဒါစ်ကသမ္မတလောင်းဖြစ်နေရှင်ပြိုင်မှုထောက်ခံသူတွေကိုအီးမေးလ်ကနေအသိပေးရမှာတော့အထူးအရေးပေါ်ကိစ္စရပ်တွေကိုဖြေရှင်းနိုင်မယ်လူမှုအခြေပြုလှုပ်ရှားမှုအတွက်လူပေါင်းတသန်းစည်းရင်းပေးကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်အထက်လွှတ်တော်မှဆန်ဒါစ်ဟာအခမဲ့ကောလိပ်ကျောင်းတက်ခွင့်အမေရိကန်နိုင်ငံသားတွေအတွက်ချမ်းမာရေးဆောင်ရှားမှုကိုအစိုးရကပိုးပြီးတာဝန်ယူဖို့စတဲ့မူဝါဒတွေကြောင့်ထောက်ခံမှုတွေအခိုင်အမာရရှိထားသူလည်းဖြစ်ပါတယ်။အခုလည်းတရားမဝင်ရွှေ့ပြောင်းသူတွေအရေးကိုဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းထည့်သွင်းပြောဆိုခဲ့တာပါ။နိုင်ငံတကာဆက်ဆံရေးမှာအမေရိကန်ကလက်ရှိချုပ်ဆိုထားတဲ့စာချုပ်တွေကနေနှုတ်ထွက်မှုတွေလုပ်တဲ့အတွက်အများရဲ့ဝေဖန်မှုကိုခံနေရတဲ့သမ္မတထရမ့်နဲ့ရှင်ပြိုင်မဲ့လွှတ်တော်မှဆန်ဒါစ်ကအမေရိကန်နိုင်ငံဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပြီးကမ္ဘာကိုဦးဆောင်ဖို့လုပ်ရမယ်လို့လည်းပြောပါတယ်
။ The United States must lead the world.in improving
American Bidong Su anen kaba ya bi uru piang le la mu tai phye yi si yi kaba de lwa jwa wa mu mnyi ma mya da rin ne anashin snitch chin mong yi rin ma naingan ga ne pu paung saung yue mu re tu tat aung lut bi kaba u u saung ja ya ma phit par de
2020 ywe kaup pwe twet shin pyai mae ko sa le laung de ne a that lut da ma sanders ha ala la shi song pauko de u phit ne lu lu sit tan rin ma phaw pya ja bi mae party rin ma ta chain ga သူကိုယ်တိုင်တင်သွင်းလာတဲ့အယူအဆတွေနဲ့စီယုံလှောက်ရှားနေကြတဲ့ဂျန်ကိုစလဲရဲ့စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်။ဒီမိုကရက်တစ်ပါတီဝင်တဦးဖြစ်တဲ့မေရီလန်းပြည်နယ်ကနိုင်ငံရေးလှိလာတုံးသက်သူဦးထွန်းအောင်ကတော့
ကြိုက်ပါတယ်ကျွန်တော်
လူဝဲပြင်းသားအဲ့ဒီအတွက်ကိုသူကဥဆောင်ပြီးတော့လုပ်တယ်လို့ပါသူကဆိုရှယ်လစ်ဆန်နေဆိုပြီးတော့အမေရိကန်တွေကဆိုရှယ်လစ်ဆန်လို့ရှိရင်သူတို့ကသိပြီးတော့သဘောမကျကြဘူးနည်းနည်းဟိုဒေသကိုရောက်တယ်ပေါ့လေအလေဘက်ကိုရှွေ့ရခါကြလို့ရှိရင်သူအလားအလာကတိုးမယ်လို့ထင်တယ်
ပြီးခဲ့တဲ့2018ခုနှစ်သမ္မတရွေးကောက်ပွဲတုန်းကလည်းအထက်လွှတ်တော်မှာဆန်ဒါဆာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်နေရှင်ပြိုင်ဖို့ကြိုးစားခဲ့ပြီပဲ။နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုရှုံးနိမ်ခဲ့တာဖြစ်ပါတယ်။နိုင်ငံတကာသတင်းမီဒီယာမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအာဝံပြည့်ဦးကျော်စံတာရဲ့တင်
ရဲဆွဲခေါင်းစဉ်နဲ့ကာဝေးချုံကစ်ဘွန်ရဲဆောင်မကိုဘန်ကောက်ပို့စ်မှာဖော်ရပါတယ်။ရခိုင်ပြည်နယ်ကဒုက္ခသည်တွေထွက်ခေါ်တဲ့ပြဿနာ2012မှာစဖြစ်တော့အာဆီယံအနေနဲ့တခုခုလုပ်ပါစွီနိုင်ငံတကာဖိအားပေးလာတဲ့အတွက်ထူစင်ကအဆက်ကြဥက္ကကမ်ဘောဒီးယားကဒီအရေးနဲ့ပတ်သက်ပြီးနေပြည်တော်မှာနိုင်ငံခြားရေးဝန်ကြီးအစည်းအဝေးတက်ဆင့်ခေါ်ဖို့လုပ်တာပြည်တွင်းရေးကိုဝင်ရောက်ဆွေးဖက်တာဖြစ်တယ်ဆိုပြီးဥပဒေရှင်အစိုးရကအပြင်းထန်တချခဲ့တယ်လို့စရေးပါတယ်။အဲဒီကပြဿနာဟာအခုလောက်မပြင်းထန်သေးဘူး။2015မေကျတော့ဘန်ကောက်မှာပြုလုပ်တဲ့အိန္ဒိယသမုဒ္ဒရာဒေသပြောင်းရွှေ့အခြေချသမားစီယူဘဲကိုမြန်မာတက်ပြီးဘင်္ဂလားဒေ့ရှ်၊ထိုင်း၊အင်ဒိုနီးရှား၊မလေးရှားတို့နဲ့ဒီကိစ္စကိုပါဝင်ဖြည့်ဆင်းဖို့သဘောတူခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာအစိုးရအပြောင်းလဲဖြစ်ပြီး2016ဒီဇင်ဘာမှာဒေါက်ဆန်းစုကြည်ကဒီကိစ္စနဲ့ပတ်သက်ပြီးအစည်းအဝေးတရခေါ်ယူတဲ့အခါမှာမလေးရှားကဒေါက်ဆန်းစုကြည်ရဲ့သဘောရနဲ့ပတ်သက်ပြီးစတင်မကြေမနက်ဖြစ်လာခဲ့ပါတယ်။2018ဩဂတ်မှာအာဆာကလူညွန်ရေးစခန်းကြီးကိုစတိုက်တော့အခြေအနေဟာလွန်စွာဆိုးရွားသွားခဲ့ပါတယ်။စစ်ထက်တန်ယိုနှိမ်နှင်းမှုတွေဖြစ်လာပြီးတဲ့နောက်ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ကိုအများအများထွက်ခေါ်သွားရပြီးဒီကိစ္စဟာဒေါင်ဆန်းစုကြည်ရဲ့ရွေးကောက်ခံဒီမိုကရေစီအစိုးရအတွက်အမရုပ်တစ်ခုဖြစ်သွားခဲ့တယ်လို့ဆိုပါတယ်။ဒီနေရာမှာအာဆီယံရဲ့တုံ့ပြန်မှုဟာသဘောတော်ကွက်လွဲသွားပါတယ်တဲ့။အင်ဒိုနီးရှားနဲ့ဘရူနိုက်တို့လိုနိုင်ငံတွေဟာဖျော့ဝက်တန်တမန်နီနဲ့ဆက်လက်ဆက်ဆံပါတယ်။မလေးရှားကြတော့2018မေလရွေးကောက်ပွဲအကျိုးနာဂျစ်ဂါဇက်ကဒီကိစ္စအပေါ်မှာပြင်းပြင်းထန်ထန်ယက်တိပြခဲ့ပါတယ်တဲ့အမှန်ပြောရင်မလေးရှားရဲ့တင်းမာတဲ့တုံ့ပြန်မှုဟာအာဆီယံဝင်ရောက်ဖြစ်ရှင်အလားအလာကိုအနှောင့်အယှက်ဖြစ်စေခဲ့တယ်လို့ယူဆပါတယ်အာဆီယံနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့စိုးရိမ်စရာဆက်လက်ကြီးထွားစေခဲ့ပါတယ်တဲ့ဒီအတွက်စင်ကာပူကတော့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများအများပြုလုပ်ထားပြီးသောင်းမင်းချီတဲ့မြန်မာအလုပ်သမားတွေသူတို့နိုင်ငံမှာရှိနေတဲ့အတွက်ဒီကိစ္စကိုအထူးသတိထားကြင်တွေ့ရလို့ရေးပါတယ်။မကြာခင်ပြည်သားအာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေချင်းမိုင်မှာ retreat လို့ခေါ်တဲ့အနာယူ CEO ပဲတရားလုပ်ကြတော့ဒေါင်ဆန်းစုကြည်ကအာဆီယံပေါ်ယုံကြည်ကိုးစားမှုကိုပြသလာခဲ့တယ်လို့ဆိုပါတယ်။ AA ရဲ့တိုက်ခိုက်မှုကြောင့်ရဆိုင်သွားခဲ့ရတဲ့အာဆီယံကိုယ်စားလှယ်အဖွဲ့အကူအညီလိုအပ်ချက်သွားရောက်တိုင်းတားရေးကိစ္စဟာလည်းဒီလအကုန်မှာပြန်ဖြစ်လာနိုင်တယ်လို့သူကခန့်မှန်းထားပါတယ်။ဒုက္ခသည်ပြန်လာရေးရခိုင်ဒေသတပြေးညီရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်မြန်မာနဲ့အာဆီယံတို့ပူးပေါင်းဆောင်ရွက်ဖို့လည်းသဘောတူခဲ့တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မှာပါဝင်ဆောင်ရွက်နိုင်ရေးအတွက်အာဆီယံဟာနှစ်ပေါင်းများစွာရှောက်လန်းခဲ့ရပြီးအခုခါအတူတကွလှုပ်ဆောင်လာနိုင်ပြီးပိုအရေးကြီးတာကတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကပြောပြနေတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအပါအဝင်အကဲဆက်တဲ့ကိစ္စတွေကိုအာဆီယံနဲ့လက်တွဲဖြည့်ဆင်းဖို့မြန်မာနိုင်ငံဘက်ကယုံကြည်စိတ်ချမှုရှိလာရေးဖြစ်တယ်လို့သုံးသပ်ရေးသားထားပါခင်ဗျာ
အခုတော့မနက်ခင်းတိုင်းဒေါ်လာလာအတန်တင်ဆက်ပေးနေတဲ့ American Idiom အသုံးအနှုန်းတွေကိုဆက်ပြီးတော့နားဆင်ကြပါခင်ဗျာ
ဒီကိမ့်နဲ့ကြင်ပြမယ် Idiom အသုံးကတော့
Hard of hearing
ဖြစ်ပါလေစာလုံးပေါင်းကHARD hard ga keta OF off HEARING hearing a na cha ya da so ro subscribe thun ye dai yai de be ga ro na cha ya da khit da bo di thong ye idiom a de be ga ro shin ma de na kaung kaung ma cha ya da na ne ne le ni da ku yi nyun pyo da phit par de di thong ne pat de lo George Grove pi de u ma ku na sin chi cha ya aw
My grandmother is hard of hearing, so I have to shout to make her understand what I want to say.
ကျွန်တော်ဘွားကသိနားမကြဘူး။နားနည်းနည်းလေးနေတယ်။ဒါကြောင့်ကျွန်တော်ပြောချင်တာကို तू ना ले या आओ और भी रो प्यो आ रे ली लुटे वे या बारे उमा को ना रखाओ ना सिंची जा या आओ
My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kaung kaung ma cha ya da, na ne ne le ni da ko idiom a thong ya be lu pyo ma le.
Hard of hearing.
Lo pyo lo ya ba de. E da ga ro di kri ma ne tin pya ke de idiom a thong me phit ba de.
Aku ro phwe si bon che kan upare ko pyin sin mo chou ban ni de tot tor twin.လှှရှားမှုတွေအကြောင်းဆွေးနွေးထားတဲ့ဒဲလီလိုင်းစီစဉ်ကိုထပ်ပြီးတော့ထုတ်လင်းပေးမှာပါ။ကိုသားညမှုကတင်ဆက်ထားပါလိမ့်မယ
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒဲလီလိုင်းစီစဉ်ကနေပြီးတော့ကြိုးစားပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းရင်းကတော့လွတ်တော်ရဲ့ဒီဖွဲ့စည်းပုံပြင်ရေးကြိုးပမ်းချက်ဘယ်လောက်ထိဖြစ်နိုင်ချေရှိမှရှိဆိုတာပါ။အဓိကတော့ဒီအာဏာရ NLD ပါတီအနေနဲ့ပြောရမယ်ဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ကတိကဝတ်နဲ့ရွက်ကောက်ပွဲမှာအနိုင်ရပြီးတော့အခုဆိုရှင်လေအစိုးရဖွဲ့နိုင်တဲ့အခြေအနေမှာရှိနေပါတယ်။အဲ့တော့ဒီမကြာခင်ကပဲဒီလွှတ်တော်မှာပူပေါင်းကောင်ပြီးဖွဲ့ပြီးတော့ဖွဲ့စည်းပုံပြင်ရေးဆပြီးတော့ကြိုးပမ်းလာတာတွေရှိပါတယ်။တစ်ဖက်မှာတော့ဒါကူအတိုက်ခံကြိုက်ခံရေးပါတီနဲ့တက်မတော်ဘက်ကနေပြီးတော့လှုပ်ထုံးလှုပ်နှီးနဲ့မညီဘူးဆိုပြီးတော့ကန့်ကွက်တာတွေရှိပါတယ်။ဒါပေမဲ့လည်းသူတို့ကိုယ်တိုင်ကလည်းဖွဲ့စည်းပုံပြင်ရေးလိုအပ်တယ်သူတို့ကိုယ်တိုင်ပါမယ်လို့တော့ပြောနေတာတွေရှိပါတယ်။အဲ့တော့ကျွန်တော်ဒီနေ့ဆွေးနွေးပွဲကတော့ဒီဖွဲ့စည်းပုံပြင်ရေးအတွက်လွှတ်တော်ကြိုးပမ်းချက်တွေဘယ်လောက်ထိအလားအလာရှိနေလဲဆိုတာပါပဲ။အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ဒီလူခွင့်ရှင်နေဖြစ်ပါတယ် Legal Aid Network ကပါဥအောင်2ဖြစ်ပါတယ်နောက်တူကတော့ဒီသတင်းစာဆရာယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အဒီတာချုပ်ဦးတက်စင်ဖြစ်ပါတယ်နှစ်ဦးစလုံးလေးလိုက်ပုံကိုရောက်နေပါခင်ဗျာကျွန်တော်ကောင်ထူးအရင်ဖိတ်ခေါ်ချင်ပါတယ်ကောင်ထူးကြားမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ
့ကောင်ထူးကခုနကျွန်တော်ပြောသွားလို့ပဲအခုလွတ်တော်ထဲမှာကျိုးပန်းနေကြတယ်အခုကျိုးပြောမယ်ဆိုရင်တော့ကျိုးပန်းနေတာဦး NLD တွေမကဘူးစက်ခိုင်ရေးကလည်းသူတို့ကိုယ်တိုင်သူတို့နောက် build တစ်ခုတင်မယ်ဆိုတာရှိပါတယ်အဲ့တော့ကျိုးပန်းနေကြတဲ့ဒီဖွဲ့စည်းပုံပြင်ရေးဆိုတဲ့ကျိုးပန်းချက်ဒီဘယ်လောက်ထိမျှော်လင့်ချက်ညာရှိပါလဲခင
်ဗျဒီလိုပြရတားစကားနဲ့ပြောရင်တော့အေးမပါတဲ့ကြာတန်းရဲ့တချို့ကိုပြင်ဝင်ပြီးကောင်းပြီးနိုင်ပါတယ်သို့တော့ဖွဲ့စည်းပုံရဲ့ကျိုးရိုးတဖွဲ့အဓိကကြာတဲ့ကြာတန်းချက်တွေကိုတော့လုံးဝပြင်ဝင်ရမှာမဟုတ်ပါဘူးဥပမာဆွေးကြပါစို့ဥမာနေရာတင်မှာပေါ်ပြထားတဲ့မြို့သားကာဝင်းလုံညီကောင်စီကာလုံကိုပြတိုင်းချက်မျိုးဆိုတော့ကာလုံကအဓိကအဖြစ်ခြုံကြောရင်တော့ဥပိပြူရောအုတ်ချူရောတရားစီရင်အာဏာရောကထိန်းချုပ်ထားလို့ပြောလို့ရတယ်။ဒါကြောင့်လေကာလုံလိုပြတိုင်းချက်မျိုးကိုဥချူရေးကဏ္ဍမှာချက်သိမ်းပေါ်ပြထားတာဟာတော့မှဘေးဖွဲ့ကြီးဝင်မှာမရှိဘူး။အဲ့တော့ကာလုံမှာစတူးပေါင်တဲ့နက်ကငါးဦးကလက်ရှိစစ်ဘုတ်ချုပ်နေဖြစ်တယ်။တူးကစစ်ဘုတ်ချုပ်ဟောင်းသာသူကရွေးချယ်ဆက်ရှိလိုချင်းခါမျိုးဖြစ်တယ်။ဒါကြောင့်ကာလုံထဲမှာအများအားမဲခွဲဆုံးပြတဲ့အခါတိုင်းမှာစစ်ဘုတ်ချုပ်တီကပဲအစာစီးရနေတယ်။ဒါကြောင့်ဒီချက်ကဘာလို့ပြလဲဆိုတော့ကာလုံဟာအဓိကအချုပ်ချာလာပဲအဖွဲ့စည်းဖြစ်တယ်။အဲ့တော့အုပ်ချုပ်ရေးကပြောမယ်ဆိုရင်ပုံမှန်60မှာသာသူကဆွေးလိုက်တဲ့ကိုယ်စားလှယ်ဟာသမရတော်မှုဒုသမရဖြစ်အောင်စီစဉ်ထားတဲ့ကြရင်ဖြစ်တယ်။အဲ့ရွေးချယ်ဒီမောင်စနစ်ကိုကဘာမှာဘယ်နိုင်ငံမှာမှမကျင့်တော့ဘူး။နောက်ပုံမှန်နေရာ30ခုနှစ်ကိုကြည့်ရင်ဒီတော်စုအချုပ်မှုအာဏာကသူ့အဖွဲ့ရှိမှရှိလို့မဆိုဘူး။သမရရှိမှရှိလို့ဆိုတယ်။နောက်တကပုံမှန်နေရာ32ခါခွေးတက်ကိုကြည့်ရင်သမရကနေပြီးတော့တွတ်တော်ကိုယ်စားလှယ်မဟုတ်သူများတဲ့ကလည်းသူ့အဝင်ကြီးတောင်ပေးနိုင်တယ်။ဒါကြောင့်စစ်ဘူရီနဲ့ကြည်ပဲလေဖွဲ့စည်းပုံရနော်။ဝင်ကြီးအဖွဲ့ကြီးခန့်ထားနိုင်တယ်။ဆိုတော့ဒီလိုပြတိုင်းချက်မျိုးတွေဟာကာလုံရဲ့စိတ်ပိုင်းဖြစ်တယ်။အဲ့တော့ကာလုံဆက်ကြည့်တဲ့အခါကျတော့သမားဘလူဖြစ်မယ်ဆိုရင်ဆိုင်တယ်အဲ့တော့ရှေ့ဘူတိုးမလို့ရှိရင်ရှေ့ဘူကနေရုပ်ကြောင်းသားတဲ့ပုဂ္ဂိုလ်ကသမရဖြစ်လာရင်တော့အာနာအပြေဝနီးပါးကျင်းလုံးဝင်ရနိုင်တယ်ခုမှဥသိန်းစင်လိုပုဂ္ဂိုလ်မျိုးပေါ့ဗျာဒါကာလုံနဲ့ပတ်သက်တဲ့ကြတဲ့ညစ်တယ်သို့တော့ဟဲ့လားဒီအစိုးရကဘာကြောင့်ဖြစ်လဲဆိုတော့ကာလုံရဲ့ကြတဲ့ညစ်အပြင်အစိုးရကတကယ်လည်းပတ်နေတာကရှေ့ဘူကျူတွေဖြစ်လို့ပဲအလုံးကြည့်တဲ့အတိုင်းပဲဒီလေးဝင်ကြီးဖြစ်တယ်ပြေးဝင်ကြီးရှိတယ်ကော်ဝေးဝင်ကြီးရှိတယ်နေဆက်ကြီးရဝင်ကြီးဖြစ်တယ်သူတို့ကတကယ်လည်းပတ်နေဥချိုရရာရှိတယ်ဖြစ်တယ်ဒါကြောင့်သမရဟာစစ်ဘူဂျိုဟောင်းဖြစ်တဲ့အခါမှာနှစ်တောင်းကြီးဖွဲ့စည်းပုံကတကယ်သမရယာရုနေရာဒီကအာဏာကျင်းလုံးရသွားနိုင်တယ်ရိုးရတာအခုလိုဥွေးညင့်လို့ဟာသမရမျိုးဆိုရင်တော့တကယ်အာဏာဘရောမရနိုင်ဘူးဆိုတော့ဒီလိုပြတိုင်းချက်တွေပါဝင်နှစ်တောင်းကြီးဖွဲ့စည်းပုံခြေခံဥပဒေအောက်မှာဘယ်တော့မှပြင်လို့မရတဲ့ပြတိုင်းချက်တွေရှိတယ်အမှအခန်းတက်မှာပြင်းကျက်တဲ့ဘူချုပ်ကောင်မျိုးကျင်တုံးနေအခန်းနဲ့မှာပြည်အောင်စုဖွဲ့စည်းပုံဘရော့မဖယ်တဲ့ဖြစ်မကြောင်းနိုင်ဘူးအခန်းတုံးမှာကဘာမှမရှိတဲ့ဒေနေငံမှာမှမကျင်တုံးနဲ့ သမားယူချက်ဒီမောင်စနေမျိုးကိုဘရောမပြင်လို့မရနိုင်အခန်းလေးမှာစီဖို့လေးဖို့တဘုံပါဝင်တော့ပြင်လို့မရနိုင်ဘူးအခန်းကကာလုံဘရောမပြင်လို့မရနိုင်ဘူးအခန်း6တရားစီရင်မှာစီပက်ဆိုင်တရားဝင်တိကျဖွင့်ကြည့်တာဘယ်တော့မှပြင်လို့မရဘူးအခန်း7ရေးဖို့အချိန်ဒီအောက်မှာစစ်တပ်ကသာအထူးအခွင့်အာဏာပေးထားတဲ့ကြမ်းကြက်ဘရောမပြင်လို့မရနိုင်ဘူးအခန်း7ဖွေယုံပြင်းပုံမောက်လည်းပြင်လို့မရနိုင်ဘူးကျောင်းကျန်တဲ့ရေးမပါတဲ့ပုံမှန်များလို့ဖြစ်ရင်ပြင်ဝင်ဒီကောင်ပြီးနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်အမှမေးချင်တာကခုနကကောင်ထူးပြောသွားတဲ့အထက်မှာပဲပြောရမယ်ဆိုရင်တော့ဖွဲ့စည်းပုံရဲ့အနှစ်သာရကိုမထိပါနဲ့ဆိုပြီးတော့ပုံရုံမှုကြီးမြောင်းလိုက်ကိုယ်တိုင်ကဂျပန်သတင်းဌာနနဲ့တွေ့တော့လည်းပြောသွားပါတယ်ပြင်နာတော့လက်ခံတဲ့အနှစ်သာရမထိပါနဲ့ပြောသွားတယ်အဲ့တော့တစ်ဖက်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ဂျူးပန်းနေတယ်ခုနကကောင်ထူးပြောသွားတဲ့ထိလို့မရအောင်ဆိုတဲ့အချက်ကလှုပ်ထုံးလုံးနီးကြောင်ထိလို့မရတာလားတမို့လွတ်တော်ရင်းအခြေအနေကြောင်ထိလို့မရတာလား
ဒီလိုပုံမှန်လေးတုံ6ကနရောင်းကြီးဖွဲ့စည်းဝင်ခြေခံဥပဒေကိုပြင်ဆင်ဖို့လမ်းညွှန်ပေးထားတာ။အဲနရောင်းကြီးဖွဲ့စည်းဝင်ခြေခံဥပဒေလက်ခံကျင့်သုံးတဲ့ NLD ပါဝင်ဗေနန်ကြီးအင်အားစုပါတီမစုလေးတုံ6ရဲ့ပြင်ခွင့်ရှိတယ်တခြားဘာနဲ့မှပြင်ခွင့်မရှိဘူး။အဲတော့လေးတုံ6ရဆိုရင်ခုနကာကြိုမြောင်လိုင်းပြောတဲ့အချက်တည်းကခုနကျွန်တော်ပြောပြသွားတဲ့အချက်လက်တွေကြိုးရိုးတွေဟာကာကြိုမြောင်လိုင်းဆူလိုခြင်းနဲ့ကြိုးရိုးတွေကြီးပဲ။အဲဒီကြိုးရိုးတွေကိုပြင်မယ်ဆိုရင်တော့ဖြစ်ရင်သူ့ရဲ့လိုအပ်ချက်ကဘာလဲဆိုတော့ဟာတုတော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ကတနည်းအားဖြင့်ဥပုန်ဤစကားနဲ့ပြောရင်86ကပြင်ပေးမှရမယ် first step first step ပထမဆင့်နဲ့မပြည့်သေးဘူးဒုတိယဆင့်ကဘာလဲဆိုတော့နောက်တပြည်လုံးကျဆန္ဒခိုင်ငွေခေါ်ရအောင်မယ်ခေါ်ပြီးတော့မှထက်ဝက်ကျော်ကဆန္ဒမင်းနဲ့ပြင်ဝင်ရတယ်ဆိုတော့လုံထုံးလုံကြီးကကြီးမားစွာကန့်တတ်ခံထားရတာကြောင့်မလို့ဒါကြောင့်မင်းအောင်လည်းပြောတဲ့အဲ့ဒါသူ့အခြေခံကြိုးရည်ဘူးတော့မပြင်ပါနဲ့ဆိုတာဟာသူကပြောကြတော့မလို့ဘယ်တော့မှပြင်မများနိုင်ဘူးလို့ကျွန်တော်ပြောချင်တယ
်။ဟုတ်ကဲ့ကောင်ထူးလေလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်နောက်ထပ်ပင်နိုင်စနေတဲ့ဦးတက်စင်ကိုဖိတ်ခေါ်ချင်ပါတယ်ဦးတက်စင်ကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းအေဒါပါ။အဲကိုတက်စင်ရေခုနကကောင်ထူးပြောသွားတာကြားမှာပါ။အခု NLD ကဖွဲ့လိုက်ပြီဆိုတဲ့ပူပေါင်းကော်မတီကတော့ဘယ်လောက်ထိအလုပ်ဖြစ်နိုင်လဲဘယ်လောက်ထိမျှော်လင့်ချက်ရှိလဲကိုတက်စင်ရဲ့အမြင်သိချင်ပါတယ်ခင်ဗျာ
။အထူးသဖြင့်ကျွန်တော်တို့ကတော့နော်ကျွန်တော်တို့လည်းအချိန်က2008အချိန်ကဥပဒေနဲ့ပတ်သက်တဲ့လုံးဝမတော်ခံပါဘူးကျွန်တော်2008အချိန်ကဥပဒေဆန့်ကျင်ပါတယ်။အဲဆန့်ကျင်တဲ့အခါကျတော့ကျွန်တော်တို့ကအခုကျွန်တော်လက်တွေ့အခြေအနေကိုကျွန်တော်စဉ်းစားမှဖြစ်ပါတယ်။အခုအချိန်လေးစဉ်းစားမယ်ဆိုတဲ့အခါကျတော့2010မှာ NLD ပါတီကရုပ်ောက်ပုံပွင့်မှာဟုတ်ဘာလို့2008အချိန်ကဥပဒေမတော်ခံဆိုတဲ့ပုံစံနဲ့မဝင်ဘူး။ဆိုတော့ကျွန်တော်တို့က2015မှာ NLD ပါတီကဒီချိန်ကဥပဒေရဲ့ဆရာလီအကြအဲ့ဒါပေါ်ပြင်ဆင်ပြီးတော့ပဲဒါကြောင့်ကျွန်တော်တို့ကဘုံနေပေါ့ဗျာအဲ့ဒီပါတီနိုင်ရတယ်ဒီပါတီနိုင်ရတဲ့ခါကျတော့ဟုတ်ကျွန်တော်တို့ကဒါကတည်ရွယ်ဝင်ငန်းချောင်းရနေဒီပါတီကလည်းဒီသူရုပ်ောက်ဝင်တဲ့အချိန်မှာဒီနှစ်ဖက်ရှိအချိန်ကဥလိုပြင်ဆင်နေဆိုတော့ဒီအကတိကဖို့နဲ့ဒီရုပ်ောက်ဝင်တဲ့ရုပ်ောက်ဝင်နောက်ဆက်ရုပ်ောက်ဝင်နောက်ဆက်မှာသူနိုင်တယ်ပေါ့နောက်ကျွန်တော်စနစ်ဓာတ်ရုပ်ောက်ကိုထားလိုက်ပေါ့ဗျာနောက်ဆက်မှာနိုင်ပြီနိုင်တော့သူငွေရစဉ်းစားမယ့်ပုံစံကကျွန်တော်အာလုံးပြထားတဲ့ပုံစံကကျွန်တော်က NLD တာဒီယာရုပ်ောက်ပွဲဝင်လိုက်ပြီဆိုရင်ဒီဥပဒေ2008ခြေကံဥပဒေဘောင်သွင်းရပဲခြေကံဥပဒေပြင်ဆင်လို့ရတယ်။အဲ့တော့2008ခြေကံဥပဒေရဲ့ဘောင်သွင်းရပဲခြေကံဥပဒေပြင်ဆင်လို့ရမယ်ဆိုတော့သူလက်ခံပြီးဝင်လိုက်တယ်။ဝင်လိုက်ပြီဆိုရင်2008ခြေကံဥပဒေကိုပြင်ဆင်မယ်ကျွန်တော်စဉ်းစားမယ်။စဉ်းစားမှတစ်ခုပဲရှိတယ်။ကျွန်တော်တို့ကပြည်သူပြည်ထောင်စုပေါင်းပြီးတော့2008ခြေကံဥပဒေကိုဖြတ်စည်းတတ်တယ်။ဒါမှဘလို့ပြင်လိုက်တယ်အော်တော့ဒုတိယတစ်ခုကဒီဥပဒေပြောင်းဆောင်ချက်ခြေခံဥပဒေပေါင်းကွင်းကဒီနှောင်းချက်ခြေခံဥပဒေပြင်ဆင်မှုဆိုတာဆိုတော့ကျွန်တော်ကွန်ပျူဖွင့်တာယူလိုက်ဆိုတာကဒါကပြောလို့ရှင်တော့ဒါကစိတ်ပြည့်မရှိဘူးပြပြောချင်တာကကျွန်တော်တို့ကဒီဝတ်မှခြေခံဥပဒေအဓိကဟိုလက်ပဲနောက်ဆုံးကအဓိကဥပဒေထုတ်ကင်ထားတာဘူးလေတတ်မတော်ပဲစစ်တပ်ပဲဒီစစ်တပ်နဲ့ဒီ NLD အနားပါတီနှစ်ခုကကျွန်တော်ကတကယ်ပြောအပြန်အလှန်လုံးကြီးမှုရဲ့အပြန်အလှန်တော့နိုင်ငံရေးပဒိရှင်မရှိပဲနဲ့ဒိရှင်မတိဖောက်ထားပဲနဲ့ကိုယ့်သဘောနဲ့ကိုယ်ဒီလိုဖွဲ့ဒီလိုအပေါ်နေပေါ်တော့ဟိုအတိုက်ခံလုပ်ပြီးတော့ဒီလိုဒီတိုက်ခိုက်ထိတ်တိုက်ရင်ဆိုင်ပြီးတော့ဒီလိုပြင်မယ်ဆိုတဲ့ကိစ္စကတော့အတော်မြုံကြည့်ဘူးအရှင်းရင်လည်းတကယ်ပြင်နေဆိုလို့ရှိရင်2008အခြေခံဥပဒေပေါင်းပြင်ရတဲ့ပြင်မယ်ရှိတယ်ဘာကြောင့်သူက2008အခြေခံဥပဒေပေါင်းပြင်သူရုပ်ောက်ဝင်တာလို့အဲ့ဒီအခြေခံဥပဒေပေါင်းပြင်ရတဲ့သူအစိုးရဖွဲ့ထားတယ်အဲ့ဆိုအဖွဲ့ထားတယ်ဒီပေါင်းပြန်သူဖတ်ဆိုသူပြင်နေဆိုရင်ဒီပေါင်းပြန်ကပြင်လို့ရပြင်ချင်းနဲ့ဆိုရင်စစ်တပ်နဲ့သူကသိနိုင်ရမယ်သဘောတူမှုညီမှုယူရမယ်ပဋိညာယူရမယ်အလုံးမလို့ဆိုရင်စစ်တပ်နဲ့မရှိဘူးငါလုချင်တာလုပ်မယ်ဆိုရင်ဟာကျွန်တော်မျိုးကြည့်ဘူးဒါကကျွန်တော်မြင်တာကဒါကဘာမှလုကြရမယ်မထင်ဘူးလုရနိုင်တာတခုပဲရှိတယ်စစ်တပ်ကလည်းသဘောတူထားတယ်ဟာဥစ္စာစံခံရတဲ့သဘောတူထားတယ်နှစ်ထောက်တက်ကိုပြင်လို့ရမယ် ဒီချက်ကိုဘာလို့မရောက်လဲဟဲ့ချက်ကိုလည်းခင်ဗျာကိုကိုတက်ပြီးပြောခုနပဲချက်ကိုပဲပြင်လို့ရမယ်ပြောတာလေအဲပုံမှန်နှစ်၆ပြည့်နဲ့ဖြစ်နိုင်တဲ့ဒီချက်ပုံနဲ့နာတာဆိုရာတက်နှစ်လုံးအာမျိုးသဖြင့်ရှင်းနေတယ်လို့ထင်တယ်ဟုတ်ကဲ့ဒီချက်ပုံပြီးဘာမှလုပ်နိုင်တယ်လို့ခန္ဓာကဘယ်ချက်တွေလဲခင်ဗျာအကြောင်းအရာလေးပြောပါဦးဟုတ်ကဲ့ပုံမှန်နှစ်၆ပြည့်ကတော့တိုင်းဒေသကြီ ก็ถ้าเรื่องวันที่ยี่สิบเจ็ดเนี่ยมีอาชีพไหนดีก็สู้เอาเป็นเนี่ยเอเนดีบารีเอตมาร่าเนี่ยดีก็ดีดีอะไรมาดีดีเนี่ยมาวันที่ยี่สิบห้าเลยแต่ละเลยเอเนดีบารีอาเด็กยังเด็กเลยเช่นตอนเรียนรู้ช่วงนี้สวยหาก็ตัวตู้เนี่ยรู้จักเนี่ยไม่กันยังก็ตัวแม่เด็กเลยเช่นดีอาบีดีเขาเป็นมือดูเลยดีอาเป็นมือตัวปีนี้เนี่ยตั้งใจอยู่หน้าชิมีเลยชุดตัวเรียดาเนี่ยปีนี้วันที่ยี่สิบเจ็ดเนี่ยมีอาชีพวันที่ยี่สิบหก
ข้างคนเสียสวัสดิ์ก็มาพิมพ์มีเพียงแค่ไม่กี่สิบปีเจ้าเนี่ยอุตส่าห์จะต้องมาเลยปีเจ้าเนี่ยอุตส่าห์จะต้องมาเลยปีเจ้าเนี่ยอุตส่าห์จะต้องมาเลยปีเจ้าเนี่ยอุตส่าห์จะต้องมาเลยปีเจ้าเนี่ยอุตส่าห์จะต้องมาเลยปีเจ้าเนี่ยอุตส่าห์จะต้องมาเลยปีเจ้าเนี่ยอุตส่าห์จะต้องมาเลยปีเจ้าเนี่ยอุตส่าห์จะต้องมาเลยปีเจ้าเนี่ยอุตส่าห์จะต้องมาเลยปีเจ้าเนี่ยอุตส่าห์จะต้องมาเลยปีเจ้าเนี่ยอุตส่าห์จ
ဒီကလုံးပဲကြိုးစီမယ်တိုင်းကြိုးစီနေတယ်ဆိုတော့ကျွန်တော်ကဒီကိစ္စကိုပေါက်ခံအောင်ဟုတ်ကဲ့ကိုအောင်သူကကုသတင်ရောလီလိုင်းပေါ်မှာခဏနေပြီးပေါ့ခင်ဗျာတော်ရရှင်တော်များလဲလီလိုင်းပေါ်မှာရောက်နေလို့ပါကိုစလိုက်ပွေကုန်းဟုတ်ကဲ့ဆွေးနွေးမြင်များလို့ရပါတယ်ဟုတ်ကဲ့တန်းကြတော့ဒီဖွဲ့စည်းပုံတင်တဲ့ကိစ္စကတမရုံနဲ့ဂျမ်ဖိုတော်ကတော့အရေးကြီးတဲ့ဥစ္စာပင်ဖို့သူတို့ ကျူစားတယ်အနေဒီကတော့သူတို့ပြည်သူလူထုစိတ်တိုက်ပင်ဖို့ကျူစားတယ်တကယ်တော့အနေဒီတို့တမရိုတို့ဂျမ်ဖိုတို့အဓိကမဟုတ်ပါဘူးပြည်သူလူထုစိတ်တဲ့ဥစ္စာသူတို့ပင်ဖို့အရေးကြီးတယ်သူတို့ပါအိဒီအဓိကမဟုတ်ပါဘူးအဲတော့သူတို့နှောင်းရှင်းပို့စုံပင်ချင်းမပင်ချင်းကိစ္စကလူထုရဲ့ဆိုင်တယ်အဲတော့အရေးကြီးတဲ့ဥစ္စာကိုပင်ပေးပါဘာလို့လဲဆိုတော့ဒီတိုင်းသွားနေရင်ဆိုရင်တော့တင်းနေတဲ့စိတ်ချ
ဟိုဟိုတခါတို့အစ်စ်ဟိုဖြစ်တော်မှာဆက်ကွဲသွားတဲ့ပုံစံမျိုးတို့တင်ခန်းစာယူပြီးနေလို့ကျွန်တော်ပြောချင်ပါတယ်ဆရာကျွန်တော်ပြင်နိုင်စနေသူတွေပြန်လှည့်ပေးကြပါလေအရင်ဆုံးကောင်ထုကိုမေးကြပါလေဆွေးနွေးတဲ့သူတွေကတော့ရှင်တွေရဲ့အမြင်တော်များများကအခုပူပေါင်းကော်မတီလုပ်တဲ့ကိစ္စကမှဖြစ်နိုင်ဘူးကောင်ထုလည်းပြောသွားတယ်မဖြစ်နိုင်ဘူးဒါဟိုပြင်လို့ပဲခက်တယ်တော့တကယ်တော့ဖွဲ့စည်း
67ကိုပြောသွားတယ်။ဒါကတော့ပုမနေရ67ကပြင်ခွင့်ရနိုင်တဲ့အခြေအနေရှိတယ်ဆိုတာကိုတော့ကျွန်တော်မငင်းပါဘူး။သို့တော့ပြင်ခွင့်ပြီးလားပြီးလားလက်တွေ့တော့မသိဘူးပေါ့ဗျာ။ဒါနဲ့ကျွန်တော်ပြောချင်တဲ့ချက်ကဘာလဲဆိုတော့နှောင်းကြီးဖွဲ့စည်းပုံအခြေခံဥပဒေဟာပြင်စည်းလမ်းကြောင်းသွားလို့ဘယ်တော့မှတိုင်းပြည်မတည်ငြိမ်နိုင်ဘူး၊ငင်းချောင်းမရနိုင်ဘူး၊ပြည်ပြောင်းတော့မှဖြစ်နိုင်။အဲ့ဒါကကျွန်တော်ပြောချင်တာ။167ကိုပြင်ဝင်ပေးလိုက်အောင်တော့တော့ပြည်내ဝင်းကျုပ်တွေကိုသက်ဆိုင်အတိုင်းအတာပြည်내ကြီးကရွေးချယ်ခန့်ခွင့်ပေးနိုင်အောင်တော့ဘာမှတူးထူးမလာဘူး။ဒါကြောင့်လည်းကျွန်တော်ချင်းပြပါမယ်။ချက်3ချက်တစ်ကဥပဒေပြူရင်းနဲ့ပတ်သက်လာရင်ပြည်အောင်စုလွတ်တော်ကအဓိကဖြစ်တယ်။ပြည်အောင်စုလွတ်တော်ကအဓိကအကြဆုံးတိုင်းပြည်ရဲ့အကြောင်းရပ်ဒီဥပဒေပြူခွင့်ယူထားတယ်၊ပြူလဲပြူပြီးသွားပြီ။ဥပမာဆိုကြပါဦးကျွန်တော်တို့ပြည်내တွေကအဓိကထားပြီးတော့အခွင့်အရေးလိုချင်ကြတဲ့သဘောပြန်စတာတော့ပေါင်းခြင်းနေရာနဲ့ပတ်သက်တာလေအဲ့ဒါကြီးအကုန်လုံးကပြည်တော်စုလွတ်တော်မှာဥပဒေပြူဝင်ရှိတယ်ပြည်နယ်မှာမရှိဘူးအဲ့တော့ပြည်နယ်ဥပဒေပြူစင်းကိုပြန်ကြည့်လိုက်ပါအားသွတ်တွေ့ရမလဲဟဲ့လားဒီဟိုပေါ့ကျွန်တော်တို့စားနဲ့စားတွေ့ပြီးစားတွေ့ပြီးရှိနေနောက်တစ်ခါအဲကြောင်းကြီးကျေရနာဥပဒေမရှိဘူးဖြတ်တောက်တာလုပ်ခွင့်ရှိမယ်သွေးခွင့်ရှိမယ်နောက်စစ်တော်နဲ့ပတ်သက်လို့ပြည်နယ်မှာဘာအခွင့်အရေးမရှိဘူးကြီးရွာထင်းဆိုင်ခွင်ကြီးရွာထင်းဆိုင်ခင်းကိုဥပဒေပြုဝင်ပေးထားတယ်။ဒါကြောင့်ဥပဒေပြုရေးနဲ့ပတ်သက်လာရင်ဘာမှပြည်နယ်မှာဖွင့်ရမှာမရှိဘူး။နောက်အုပ်ချုပ်ရေးကိုကြည့်လိုက်ပါ
ကိုမြင်လိုက်ချင်တယ်ဒါပေမဲ့ကျွန်တော်တို့လည်းအခြေခံရသွားပြီးဒီအမေရိကန်သမ္မတဒေါ်လာထွက်ခဲ့ပြီးသွားပြီဆိုတော့ဒါပေမဲ့သက်သေနာကတော့ဖြစ်လို့ဆိုကျွန်တော်တို့အခုကျွန်တော်တို့ဒီလိုလုပ်ချင်တဲ့ပုံစံတိုင်းအဲဒီအစိုးရကအဲဒီလွှတ်တော်ကလုပ်နိုင်မလားကျွန်တော်ထောက်ဆန်းလာတာပါဆိုတော့ဒီလုပ်နိုင်မလုပ်နိုင်ဥပဒေဒီကောင်စင်ကလည်းဘယ်လောက်ထိလုပ်နိုင်မလဲဆိုတဲ့ဟာကဥပဒေ
Donald Trump ma Russia ne senne mu shi nai na go tan tia shi ye twet dan myan thau lan yue lou khe de lo 2019 ma tu pyo cha khe sin lo ga tit tan tot tot mat twet bat ga pe ma cha khe bu lo ya yi F ye a chi ke haung Andrew McCabe ga pyo cha lai ba de dong ye de 2 nit lawk ga tu ait lo thau lan sat tin lai bi ma cha kin ma be a the lot dot a mya su ma khaung saung Mitch McConnell အောက်တော်ဥက္ကဋ္ဌပေါ်ရန်နဲ့အဲ့ဒီချိန်ကထိတ်တန့် Republican အမတ်တွေအပါဝင်ထိတ်တန့်အမတ်၈ဦးကိုသူကအကြောင်းကြားခဲ့တယ်လို့ NBC သတင်းဌာနကအင်ကာနေကပြောကြားလိုက်တာဖြစ်ပါတယ်။ရှေ့သတင်းပတ်ထဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဒုတိယအကြိမ်ထိတ်တီးဆွေးနွေးပွဲကျင်းပမှာနဲ့ပတ်သက်ပြီး American သမ္မတဒေါ်နယ်ထရမ့်ကမျှော်လင့်ချက်တွေကြီးကြီးမားမားထားကြောင်းသိပ်မပြောတော့ပါဘူး။ဒါပေမဲ့လာမယ့်ရက်တွေအတွင်းစိတ်လှုပ်ရှားစရာတွေတွေ့ကြုံရမယ်လို့ခန့်မှန်းပြောကြားလိုက်ပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားသမ္မတမွန်ဂျင်အင်းနဲ့အင်ကာနိကသမ္မတထရမ့်မှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းဗုဒ္ဓဖူးနေ့မှာတယ်လီဖုန်းဆက်သွယ်ပြောကြားဖို့ရှိပါတယ်။တရုတ်နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့အတွက်ရက်ကိုအတိအကျအထူးပြုသတ်မှတ်ထားတာမျိုးမရှိတဲ့အတွက်အခွန်ကောက်ခံမှုအသစ်ချမှတ်ဖို့မတ်လ၁ရက်နေ့နောက်ဆုံးထားသတ်မှတ်ထားတာကိုရက်ပြောင်းရွှေ့နိုင်တယ်လို့ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။လက်ရှိမှာဆွေးနွေးမှုတွေကအဆင်ပြေချုံးမောနေတယ်လို့သမ္မတကအင်ကာနေသမ္မတအင်ဂျီမသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဆွေးနွေးမှုအဆင်ပြေပြီးဖြစ်ထွန်းတိုးတက်မှုတွေကများတဲ့အပြင်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့အတွက်ရက်အတိအကျကိုအထူးပြုသတ်မှတ်ထားတာမျိုးမရှိတဲ့အတွက်ဘာတွေဖြစ်လာမလဲဆိုတာကိုစောင့်ကြည့်ဖို့လည်းပြောပါတယ်။ကုန်သွယ်ရေးဆိုင်ညှိနှိုင်းမှုဆွေးနွေးမှုအခြေအနေကိုတော့တိတ်ရှုပ်ထွေးနေတယ်လို့သမ္မတ Trump ကပြောကြားလိုက်တာပါ။အငင်းပွားနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်အစည်းအဝေးကိုအင်္ဂါနေ့ကပြည်တော်စုလွှတ်တော်မှာမဲခွဲအတည်ပြုလိုက်ပါပြီ
။နောက်ဆက်ရနိုင်ငံကသတင်းကျဉ်းချုပ်ကိုဒေါ်ခင်မြတ်တက်ကြေညာခဲ့တာဖြစ်ပါတယ်။အခုမနေ့ပိုင်းစီစဉ်ထုတ်လွှင့်ရမှုကမတ်ဆူရင်ထွေးနဲ့မတ်အင်ဂျင်နီယာဖြစ်ပြီးတော့အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOE ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်။ VOE ကို Facebook စာမျက်နှာကနေလည်းဒီတိုင်းတည့်ရထုတ်လင်းပေးနေတာဖြစ်ပါလိမ့်မယ်ကျွန်တော်ကြောင်းလင်းပ
This program has come to you from the Voice of America, Washington.